Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့ော်ဗီယိုအမေရိကန်တံခါးနေအော်တိုဝါ3ရက်14နေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုင်းလိုမီတာ31 30နဲ့51နဲ့လိုင်းလမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကအကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ COVID-19 ရောဂါကူးစက်ခံထားတဲ့ American သမ္မတ Donald Trump ကအခြေအနေကောင်းတယ်လို့ကျွန်တော်ထင်ပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်။ချစ်ချင်းဖြင့်ဆိုပြီးဆေးဥတက်နေရင် Twitter ကနေပြောလိုက်ပါတယ်။သမ္မတ Trump ရဲ့အခြေအနေဟာအလွန်ကောင်းမွန်ပြီးသူ့ကိုအောက်ဆီဂျင်ပေးထားဖို့မလိုကြောင်းဒါပေမဲ့အထူးကူးတွေနဲ့တိုင်ပင်ဆွေးနွေးပြီးတဲ့နောက်မှာတော့ Remdesivir ဆေးတစ်ကြိမ်ပေးထားပြီးတော့တက်တောင့်တက်တာအနားယူနေတယ်လို့သမ္မတရဲ့သမားတော်ကြီးဒေါက်တာ Sean Connolly ကအင်မီတော်ပြန်ကြားရေးအရာရှိ Kayleigh McEnany ကိုပေးပို့တဲ့အင်မီတော်မှတ်တမ်းထဲမှာပြောထားပါတယ်။သမ္မတ Trump ကိုမနေ့တောက်ကြနေ့နေ့လယ်ပိုင်းက Washington DC မြို့တော်နာက Bethesda မှာရှိတဲ့ Watery စစ်ဆေးရုံကိုတင်ခဲ့တာဖြစ်ပြီးတော့သမ္မတ Trump ဟာအိမ်မှာရှိနေတဲ့သူ့ရဲ့ဆေးရုံအထူးကန်းကနေအလုပ်လုပ်ဆောင်မှာဖြစ်ပါတယ်။တခြားအထူးပြုဆိုင်ပြီးသမ္မတရဲ့ဆရာဝန်နဲ့ဆေးပဆိုင်ရာကျွမ်းကျင်သူတွေရဲ့အကြံပေးချက်အရသမ္မတဟာလာမယ့်ရက်တွေအတွင်းမှာ Watery ဆေးရုံကနေအလုပ်လုပ်ဆောင်မှာဖြစ်တယ်လို့အင်မီတော်ပြန်ကြားရေးအရာရှိ McKenney ကကြေညာချက်မှာပြောထားပါတယ်။ဒါပြင်သမ္မတ Trump စီကနေဒုသမ Mike Pence ကိုအနာလွဲပေးထားတာမရှိဘူးလို့လည်းအင်မီတော်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။ဒီကဲသတင်းမှတ်ကအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်ခဲ့တဲ့ဘွဲချူဟာကိုဗစ် -19 ရောဂါအကြီးအကျယ်ကူးစက်ပြန့်နှံ့နိုင်တဲ့အခမ်းအနားတွေဖြစ်နိုင်တာကြောင့်လူပေါင်းများစွာလည်းကူးစက်ခံရပြီးဘသူကနေဘသူကိုကူးတယ်ဆိုတာကိုသိနိုင်ဖို့ခက်ခဲတယ်လို့အကြက်ခတ်လေးလာသူတွေကပြောလိုက်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကသမ္မတထရန့်ဟာဝါရှင်တန်ကသူ့ရဲ့ဟိုတယ်မှာလုပ်ခဲ့တဲ့ရွေးကောက်ပွဲရမုံငွေရှာအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။အဲ့နောက်ဒီအခမ်းအနားကိုတက်ရောက်ခဲ့တဲ့နိုင်ငံလုံးဆိုင်ရာ Republican Party Committee ဥက္ကဋ္ဌ Ronald McDaniel ကသူကိုဗစ် -19 ရောဂါကူးစက်ခံထားတယ်လို့ပြောပါတယ်။အိမ်နောက်နောက်တရက်မှာတော့သမ္မတထရမ့်ဟာအိမ်ပြီးတော့မှတရားသူကြီးအေမီကွန်နီဘဲရက်ကိုအမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်နဲ့အဆိုပြုတဲ့အခမ်းအနားကိုကျင်းပခဲ့ပါတယ်။အဲ့မှာတက်ရောက်လာတဲ့သူတွေကိုဗိုင်းရပ်စ်စစ်ဆေးခဲ့ပြီးတကယ်လို့မရှိခဲ့ဘူးဆိုရင်လာတဲ့သူတွေအနေနဲ့တခြားလူတွေနဲ့စကားပြောဆိုဖို့အတွက်နှာခေါင်းစည်းနဲ့နှာဖုံးတွေချွတ်နိုင်တယ်လို့ပြောခဲ့ပြီးတဲ့နောက်အတော်များများနှာခေါင်းစည်းတွေချွတ်ပြီးတယောက်နဲ့တယောက်ခြောက်ပြေမခွာဘဲဘေးကျင်းရှင်ထိုင်နေတဲ့သူတွေအများကြီးရှိတာကိုဓာတ်ပုံတွေမှာတွေ့ခဲ့ရပါတယ်။ဒါပြင်နောက်မဲ့သမ္မတရွေးကောက်ပွဲအတွက်ပထမအကြိမ်စကားစစ်ထိုးပွဲမှာလဲသမ္မတကတော်နဲ့သမ္မတရဲ့အရွယ်ရောက်ပြီးတဲ့သားနဲ့သမီးတွေဟာကလီဗလန်ဆေးကန်းကဆရာဝန်တွေကနှာခေါင်းစည်းတွေတက်ဖို့ပြောကြပြီးမဲ့မတက်ခဲ့ကြပါဘူး။ဂျာဇာရီနေ့အစောပိုင်းကတော့သမ္မတရဲ့အနီးကလက်ထောက် Hope Hicks မှာယောဂကူးစက်ခံခဲ့ရပြီးတဲ့နောက်မှာတော့မနေ့ကသမ္မတ Trump နဲ့သမ္မတကတော်တို့မှာ virus ကူးစက်ခံထားတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။သမ္မတ Trump နဲ့သမ္မတကတော်မလာနီယာ Trump တို့ COVID-19 ရောဂါကူးစက်ခံထားရတာကနေအများဆုံးပြန်နေကောင်းလာစေဖို့ကမ္ဘာနိုင်ငံခေါင်းဆောင်တွေနဲ့တခြားထင်ရှားတဲ့ပုဂ္ဂိုလ်တွေကတောက်ကြနေကစုမုံကောင်းတောင်းခဲ့ကြပါတယ်။ကုလသမဂ္ဂတွင်မှုချုပ် Antonio Guterres ကလည်းသမ္မတ Trump နဲ့သမ္မတကတော်တို့အများဆုံးပြန်နေကောင်းလာစေဖို့သူဆုတောင်းတယ်လို့ပြောကြားလိုက်ပြီးကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO အကြီးအကဲ Dr. Tedros Ghebreyesus ကလည်းသမ္မတနဲ့သမ္မတကတော်တို့အမြန်ဆုံးအပြည့်အဝပြန်နေကောင်းစေဖို့ဆုတောင်းကြောင်း Twitter မှာရေးလိုက်ပါတယ်။ဒါပြင်ဂျာမနီဝန်ကြီးချုပ် Angela Merkel ကလည်းညညာချက်ထုတ်ပြန်ပြီးတော့ပြောလိုက်ပါတယ်
။ Amerikanischen Präsidenten Donald Trump und seiner Frau Melania alles Gute zu wünschen.
သမ္မတ Donald Trump နဲ့ Melania Trump တို့ Coronavirus ကူးစက်ခံထားရတာကနေအမြန်ဆုံးပြန်နေကောင်းပါစေလို့ကျွန်မဆုတောင်းပြီးအမြန်ဆုံးအပြည့်အဝပြန်နေကောင်းလာမယ်လို့လည်းမျှော်လင့်ပါတယ်လို့ဂျာမနီဝန်ကြီးချုပ် Angela Merkel ကပြောသွားတာပါ။ပြည်ကမတ်လကုံကဗိုင်းရပ်စ်ကူးစက်ခံခဲ့ရတဲ့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကလည်းသမ္မတထရမ့်ပြန်နေကောင်းလာဖို့ဆုတောင်းခဲ့ပါတယ်။ဒါပြင်ရုရှားသမ္မတဗလာဒီမီယာပူတင်၊အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူ၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီ၊ယောဘကောင်စီဥက္ကဋ္ဌချားလ်စ်မစ်ရှောတို့ကလည်းစုမုံကောင်းတွေတောင်းခဲ့ကြပါတယ်ခင်ဗျာ။ COVID-19 ကရောဂါကိုအလေးနက်ထားဖို့အရေးကြီးတယ်ဆိုတာကိုသမ္မတထရမ့်ရောဂါကူးစက်ခံထားရတာကပြသနေတယ်လို့Democratic Party သမ္မတအလောင်းဂျိုးဘိုင်ဒန်ကတောက်ချာနေ့ကပြောလိုက်ပါတယ်။ဒါပြင်ကိုဝါတာကိုကြံ့ခိုင်တဲ့သူခဏရရှိတဲ့သူတယောက်ဆိုတာထက်နှာခေါင်းစည်းတက်ဖို့ကပိုအရေးကြီးတယ်လို့ American ပြည်သူတွေကိုသူကပြောပါတယ်။ဂျိုးဘိုင်ဒန်ဟာ virus ရှိမရှိနှစ်ကြိမ်စစ်ဆေးခဲ့ပြီးနှစ်ကြိမ်လုံးမရှိဘူးလို့အဖြေထွက်ပြီးနိုင်ပိုင်းအကြမှာအဲ့လိုပြောလိုက်တာဖြစ်ပြီးဒါကသမ္မတ Trump ကိုသွယ်ဝိုက်တဲ့နည်းနဲ့လည်းဝေဖန်လိုက်တာဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကတော့သူနဲ့သူ့ရဲ့ဇနီးတို့ဟာသမ္မတ Trump နဲ့သမ္မတကတော်တို့အမြန်ဆုံးပြန်နေကောင်းလာစေဖို့ဆုတောင်းတယ်လို့ Grand Rapids မြို့ကနေပြောလိုက်ပါတယ်။ Joe Biden ဟာအဲ့မှာမိန်ကုံးပြောစဉ်တလျှောက်လုံးမှာလည်းနှာခေါင်းစည်းကိုတတ်ထားခဲ့ပါတယ်။ဒါပြန် Joe Biden ကအမေရိကန်ပြည်သူတွေကိုသိပ်ပံဆိုင်ရာညှဉ်းပန်းချက်တွေတိုင်းနှာခေါင်းစည်းတွေတတ်ကြဖို့မကြာခဏလက်ဆေးဖို့နဲ့တယောက်နဲ့တယောက်၆ပေခွာနေကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်ခင်ဗျာ။
တန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျမခွန်ညိုပါရှင်အော်တိုဘာလ3ရက်စနေနေ့ညပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးသွားမှာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးဆောင်ရွက်ချက်တွေတိုးမြင့်ကြဖို့ကမ္ဘာနိုင်ငံအသီးသီးကိုတောက်ကြနေကတိုက်တွန်းလိုက်ပါတယ်။ကမ္ဘာတစ်လွှာမှာသတင်းပတ်စင်တိုင်း COVID-19 ရောဂါဖြစ်သူအသစ်နှစ်တန်းစီတက်လာနေပြီးသေဆုံးသူလည်းတန်းတီရှိလာနေပြီဖြစ်ပြီးအကြီးအကျယ်ထိခိုက်ပျက်စီးနေတဲ့အကြောင်း WHO ဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ဒေသနဲ့နိုင်ငံသီးသီးမှာရှိတဲ့ရုံးခွဲတွေကတဆင့်အဖွဲ့ဝင်နိုင်ငံတွေကို WHO ကကူညီပေးသွားမှာဖြစ်ကြောင်းအခုလိုပြောပါတယ
် With strong leadership, clear and comprehensive strategies and consistent communicationand an engaged empowered and enabled population
ကောင်းဆောင်မှုအကောင်းနဲ့ရှင်းလင်းတိကျပြီးပြည့်စုံတဲ့မဟာဗျူဟာတွေရှိတယ်အဆက်မပြတ်ဆက်သွယ်မှုတွေရှိတယ်လူထုကကိုယ်တိုင်ပါဝင်ပြီးလှုပ်ဆောင်ခွင့်ပေးထားပြီးတော့လုံနိုင်စွာလည်းရှိမယ်ဆိုရင်ဒီရောဂါလိုင်းကိုကျော်လွှားဖို့ဘယ်တော့မှနှောင့်ကြပါဘူးနိုင်ငံသီးသီးကကောင်းဆောင်တွေအနေနဲ့ထိထိရောက်ရောက်ကင်တွယ်ဖြည့်ရှင်းကြဖို့တိုက်တွန်းလိုပါတယ်ပြန့်နှံ့ကူးစက်နေတာကိုထိန်းချုပ်နိုင်တဲ့နည်းလမ်းတွေဥတီချမှတ်မယ်ဆိုရင်ယောဂပိုပြန့်နှံ့မှုကိုထိန်းချုပ်ထားနိုင်မယ်ဆိုတာကျွန်တော်တို့သိကြပါတယ်။ကျန်းမာရေးစနစ်တွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုအကာအကွယ်ပေးပြီးလူသက်ပေါင်းများစွာကိုကဲတင်စောင့်ရှောက်ကြရပါမယ်လို့သူကပြောခဲ့တာပါ။မလေးရှားနိုင်ငံဟာခရီးသွားလာရေးကန့်သတ်စည်းကမ်းတွေပြန်ချမှတ်မှာမဟုတ်ကြောင်းနဲ့ဒီဗိုင်းရပ်စ်ကူးစက်မှုတွေဟာအိမ်နီးချင်းနိုင်ငံတွေကဝင်ရောက်လာသူတွေကြောင့်ဖြစ်ရတာလို့အစိုးရဝန်ကြီးတူကပြောပါတယ်။ကူးစက်နှုန်းဆက်မြင့်နေခဲ့ပြီးတောက်ချာနေကအထိကူးစက်ခံရသူအသစ်289ယောက်ရှိခဲ့ပြီးကပ်ရောဂါစတင်ကူးစက်ချိန်ကစလို့တစ်နှစ်အတွင်းအမြင့်ဆုံးကူးစက်မှုဖြစ်ပါတယ်။အစိုးရအနေနဲ့ရောဂါကူးစက်မှုတိုးပွားလာတာနဲ့ဆက်ဆက်မှုရှိနေတဲ့ပြီးခဲ့တဲ့သတင်းဘက်ကရွေးကောက်ပွဲကျင်းပခဲ့ရာဒုတိယအကြီးဆုံးပြည်နယ်ဖြစ်တဲ့ဆာဗတ်ကနေပြန်လာသူတွေကို14ရက်ခွဲထားစောင့်ကြည့်ဖို့လိုမျိုးကန့်သတ်စည်းကမ်းချက်တွေမချမှတ်ခဲ့တဲ့အတွက်ဝေဖန်ခံနေရတာနဲ့တစ်ချိန်တည်းမှာပဲနိုင်ငံရေးသွားအများပြားဟာလည်းလူချင်းခက်ခွာခွာနေကြရမယ်စီကံချက်တွေကိုမလိုက်နာပဲစီယုံရေးဆင်းနေကြတာကြောင့်ဝေဖန်ခံနေကြရပါတယ်။အိန္ဒိယမှာတော့ COVID-19 ကြောင့်သေဆုံးသူဟာ24နာရီတွင်1069ယောက်နဲ့ပေါင်းလိုက်ရင်တသိန်းကျော်သွားပါပြီ။ဒါကြောင့်ကမ္ဘာသေဆုံးမှုရဲ့ဆယ်ရာခိုင်နှုန်းနီးပါးရှိလာပြီးအမေရိကန်နဲ့ဘရာဇီးရဲ့နောက်ကလိုင်းနေပါတယ်။ကူးစက်ခံရသူအသစ်9,496ယောက်နဲ့ပေါင်းရင်စုစုပေါင်းကူးစက်ခံရသူက 6.4 သန်းကျော်သွားပါပြီ။ဖိလစ်ပိုင်နိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသစ် 2,694 ယောက်ရှိပြီး9ရက်အတွင်းအမြင့်ဆုံးကူးစက်မှုဖြစ်ကြောင်းနဲ့သေဆုံးသူ62ယောက်ရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ကူးစက်ခံရသူအရေအတွက်3,200နီးပါးရှိနေပြီဖြစ်လို့အရှိတောင်အာရှမှာအများဆုံးကူးစက်မှုဖြစ်သလိုသေဆုံးသူက9,698ယောက်နဲ့ရက်ပေါင်း30အတွင်းစံချိန်တင်ထားတဲ့အရေးအတွက်ရဲ့သုံးပုံတစ်ပုံရှိခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီကနေ့စနေနေ့ကူးစက်မှုအသစ် 4,900 ယောက်နဲ့သေဆုံးသူ83ယောက်ကျော်ရှိခဲ့တာကြောင့်စုစုပေါင်းကူးစက်မှု 29,506 ယောက်နဲ့သေဆုံးသူ 11,055 ယောက်ရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်။ဥရောပနိုင်ငံတွေရဲ့ COVID ရောဂါတကြောပြန်ကူးစက်မှုကြောင့်အသွာလာကန့်သတ်ချက်ပြန်ချမှတ်ရတဲ့ပထမဆုံးနိုင်ငံကတော့စပိန်ဖြစ်ပြီးရက်တပ်ဖွဲ့ဝင်တွေဟာတောက်ကြနေကစားလို့မြို့တော်မက်ဒရစ်ကနေအဝင်ထွက်တွေကိုစောင့်ကြည့်ထိန်ချုပ်နေပါတယ်။မက်ဒရစ်မြို့သား၄.၈သန်းနဲ့ဘေးနားပတ်ဝန်းကျင်ကမြို့တွေကိုအခုလိုအသွာလာကန့်သတ်လိုက်တာပါ။စစ်ဆေးရေးဂိတ်တွေဟာလူတွေကိုစီကံကန့်သတ်ချက်တွေကြောင့်ပြောပြအသိပေးဖို့သာဖြစ်ပြီးတန်ခတ်အရေးယူဖို့အစီအစဉ်မရှိသေးပေမဲ့စီကံဖောက်သူတွေကိုတော့အောက်တိုဘာလ9ရက်ကစပြီးတံငွေရိုက်သွားမှာပါ။ စပိန်မှာကူးစက်ခံရသူ၈သိန်းနီးပါးနဲ့အနောက်ဥရောပမှာအမြင့်ဆုံးဆန်ချိန်ဖြစ်နေပြီးသေဆုံးသူကလည်း32,000နီးပါးရှိနေပါပြီ။ရုရှားနိုင်ငံမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသစ် 9,859 ယောက်ရှိလာတာကြောင့်မေလကစပြီးနေ့စဉ်ကူးစက်မှုအမြင့်ဆုံးဖြစ်လာပါတယ်။24နာရီတွင်သေဆုံးသူ184ယောက်ရှိပြီးစုစုပေါင်းသေဆုံးသူ 21,250 ယောက်ရှိတဲ့အကြောင်းကိုရိုနာဗိုင်းရပ်စ်ဆိုင်ရာအရေးပေါ်ဌာနကထုတ်ပြန်ပါတယ်။ပိုလန်နိုင်ငံရဲ့စနေနေ့စီးရင်တွေအရကူးစက်ခံရသူအသစ် 2,369 ယောက်ရှိတဲ့အကြောင်းနဲ့ဒါဟာတတိယမြောက်နေ့အဖြစ်အမြင့်ဆုံးစံချိန်တက်လာတာဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။တရုတ်ဒုတိယသမ္မတဝမ်ဂျီရှန်ရဲ့နှစ်ပေါင်းများစွာလုပ်ပေါ်ကံပတ်တူကိုအဂတိလိုက်စားမှုနဲ့စုံစမ်းစစ်ဆေးနေကြောင်းနဲ့ကြီးလေးတဲ့ဥပဒေချိုးဖောက်မှုရှိတယ်လို့စံတရားရှိကြောင်းအာဏာပိုင်တွေကကြေညာခဲ့ပါတယ်။ CCDI လို့ခေါ်တဲ့စီကံလိုက်နာရေးစုံစမ်းစစ်ဆေးမှုဆိုင်ရာဗဟိုကော်မရှင်ရဲ့တရုတ်အဂတိလိုက်စားမှုတိုက်ဖြတ်ရေးဌာနမှအကြီးအကဲဖြစ်ဒုတိယသမ္မတဝန်တာဝန်ယူခဲ့စဉ်မှာမစ္စတာတောင်ဟွန်ကသူ့ရဲ့လက်အောက်မှာ2019ခုနှစ်အထိထိတ်တန့်စည်းကမ်းလိုက်နာမှုဆိုင်ရာစစ်ဆေးရေးအရာရှိအဖြစ်အမှုထမ်းခဲ့သူပါ VOA ရဲ့စနေနေ့ညပဲထိတ်တန့်ရောက်မြန်မာပြည်ဆိုင်ရာသတင်းလှတွေနဲ့အတူစနေညစကားဝိုင်းကိုလည်းဆက်လက်နားဆင်နိုင်ကြပါပြီရှင်
VOE American တရက်စီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲ့မတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သမ္မတဒေါ်နယ်ထရမ့်ကိုကြိုတင်ပြင်ဆင်ပြီးပြည်သူ့ဆောင်ရှောက်မှုတွေပြီးနေအောင်အင်ဖြူရောကနေဝါရှင်တန် DC မြို့နောက်ကဝေါ်တာရီစီယုံကိုခေါ်ဆောင်သွားခဲ့ပြီးဖြစ်ပါတယ်သမ္မတထရမ့်အဲ့ဒီစီယုံမှာရဲ့အနေငယ်ကြာနေရမယ်လို့ခန့်မှန်းရပါတယ်သမ္မတရဲ့လက်လောခြေတွေကမြို့သားလူတွေအကြက်တဲကြောက်ရွံ့နေတဲ့အလားအလာထပ်ပေါ်လာသလိုနောက်ပဲသမ္မတရွေးကောက်ပွဲအခြေအနေမှာမရေရာမှုတွေလည်းတိုးလာခဲ့ပါတယ်အင်ဖြူရောသတင်းတောက်ဘက်စီဝီရာကုစွာရာသတင်းပေးပို့ထားပါတယ်တောက်ကြနေမနေအိယာကတို့ကြတော့အမေရိကန်ပြည်သူတွေစိုးရိမ်ထိတ်လန့်စရာသတင်းစိုးတစ်ခုကိုကြားလိုက်ကြရပါတယ်။သမ္မတထရမ့်ကသူနဲ့သူစနီကိုဗစ် -19 ပိုးကူးခံရတဲ့ဆိုပြီးညတနင်္လာကြီးမှာ Twitter မှာရေးထားတဲ့သတင်းဖြစ်ပါတယ်။သမ္မတလိုပဲသမ္မတရဲ့ထိတ်တန့်အကြံပေး Hope Hicks ကလည်းကူးစက်ခံထားရတာဖြစ်ပါတယ်။ဟုတ်ကဲ့ကသမရနဲ့တောက်လျှောက်လိုက်ပါနေသူတယောက်ဖြစ်သလိုမဲဆွယ်စီယုံရေးစင်းနေချိန်မှာလဲသမရနဲ့အတူမကြခဏခီးသွားနေတာပါခရယောကကလာလဲအခုလိုပေါ့ပေါ့ပါပါပြောဆိုတုတ်ဆက်လိုက်တာကတိုင်းပြည်အခြေအနေပုံမှန်ရောက်နေတဲ့ပုံပေါ်နေတာပါ George Washington တက္ကသိုလ်က Tot Belt ကတော့ပုံမှန်မဟုတ်ဘူးလို့ပြောပါတယ်
Well this is very much the message that things are not normal and he's not
သမရပုဂ္ဂိုလ်ခံရတာပုံမှန်မဟုတ်ဘူးဆိုတာပြနေပါလေ Quarantine နေရာမှာမို့အနည်းဆုံးနှစ်ပတ်လောက်မဲဆွယ်ဝဲတွေလုပ်နိုင်မှာမဟုတ်ပါဘူး
အဖြစ်ရောကသမားတော်ကြီးကထုတ်ပြန်တဲ့ကြေညာချက်အရတော့သမရထရမ့်တယောက်သူ့လူတော်ဝင်တွေကိုဆက်လုပ်သွားလိမ့်နိုင်လိမ့်မယ်လို့ပြောပါရယ်။တွင်ကျင်သူတွေကတော့ COVID-19 ရောဂါကအသက်84နှစ်အရွယ်သမရထရမ့်အတွက်အလွန်အနေရများတယ်လို့ဆိုပါရယ်။
He's just recently been exposed. He needs to kind of watch.
သူကလောလောလတ်လတ်ကိုယ်ကခံရတာပါ။နာမည်ရည်တွေဘာဖြစ်မလဲဆိုတာစောင့်ကြည့်ဖို့လိုပါမယ်။ရောဂါလက္ခဏာပိုတိုမပြဖို့လိုပါတယ်
။ Pittsburgh CTEC သူကဒေါက်တာ David Nays ပြောသွားတာပါ။ Trump ရဲ့ကျန်းမာရေးအခြေအနေကလက်ရှိအစိုးရလုပ်ငန်းတွေဆက်လက်လုပ်ကိုင်နိုင်ရေးရတဲ့မအေးစရာဖြစ်လာခဲ့ပါတယ်။လေလာသုံးသပ်သူ John Fortier က
If the president really were to bebeso sick that he would
not the guy that didn't have name jam could be a little movement of
amendment
he got to be in that amendment na aya he got the name and all the jump there ma ဖြစ်ပါတယ်
သမရထရမ့်ရဲ့ COVID သတင်းကလောလောဆယ်မတိမကြိမ်ဖြစ်နေတဲ့ရွေးကောက်ပွဲအခြေအနေတွေမရေမြာမှုတွေထပ်ဆောင်းတိုးလာစေခဲ့ပါတယ်။သမရသာမပြောကောင်းမဆိုကောင်းအခြေအနေကိုရောက်သွားရင်ထရမ့်နဲ့ပန်းဆိုတဲ့အတွဲဘာဖြစ်သွားမလဲဆိုတဲ့မေးခွန်းကလည်းထွက်ပေါ်လာခဲ့ပါတယ်။ George Washington တက္ကသိုလ်ကTot Belka
President Trump is no longer able to serve.
Tamara Trump မလုံးမနိုင်တော့ဘူးဆိုရင်ဒုသမရာ Pence ကသမရာဖြစ်လာလိမ့်မယ်။ဒါပေမဲ့ဒုသမရာကကြတော့ပမာလေ
ခြေတင်စကားစစ်တိုးပွဲမှာသမရာ Trump ကတခေါင်းစည်းဝတ်ဖို့ကိစ္စကိုအရေးမပါသေးအောင်ပြောဆိုခဲ့တာပါ။
I don't wear masks like him. Every time you see him, he's got a mask.
သူ့ကိုနှောင်းစီကျွန်တော်မဝတ်ဘူး။သူ့ကိုကျွန်တော်မြင်လိုက်တိုင်းနှောင်းစီဝတ်ထားတယ်။ကျွန်တော်နဲ့ပေနေရာလောက်အကွာကစကားပြောချင်ပြောနေပေမဲ့မြေပူးသည်များတဲ့အကြီးဆုံးနှာခေါင်းစည်းကြီးနဲ့သူပေါ်လာလိမ့်မယ်
။စကားစစ်တိုးပွဲတော်ကဘိုက်ဒန်နဲ့ထရမ့်တို့တယောက်အကြားတော်တော်လေးခြားတယ်လို့လူချင်းလဲထိတွေ့တာမရှိပါဘူး။ ထရမ့်တရင်းကိုကြားတော့ဘိုင်ဒန်ကသမရနဲ့သမရကတော့အမြန်ဆုံးဒီကောင်းစေချောင်းဆွတ်တောင်းပေးပါတယ်ဘိုင်ဒန်ကိုယ်တိုင်လည်း COVID-19 စန္ဒစစ်ဆေးခဲ့ပေမဲ့လို့ပိုကင်းစင်နေတာကြောင့်ရွေးကောက်ပွဲမဲဆွဲစည်းရုံးရေးဆက်လုပ်သွားမှာဖြစ်ပါတယ်သူရဲ့မဲဆွဲပွဲအများစုကိုတော့အဆောက်အုံပြပမှာအကြီးအကဲလုပ်လို့ရှိတာပါခင်ဗျာ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ကျမဆုမမမြန်မာနိုင်ငံတွင်းမှာကိုဗစ်လူနာတွေကိုကုသမှုပေးမဲ့ဆေးရုံတွေထပ်ပြီးတိုးထားတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်ချိန်မှာပဲအရေးပေါ်လူနာတွေဆေးရုံပို့ဖို့အခက်အခဲဖြစ်နေရတယ်လို့ဖြားနာကူဆေးကတာဝန်ငယ်ဆရာဝန်တဦးကပြောပြီးတော့ပုဂ္ဂလိကဆေးရုံတွေမှာပါကုသမှုပေးနိုင်အောင်အမြန်စီစဉ်ဖို့အကြံပေးတဲ့အကြောင်းပြောပြပေးကြပါတယ်ကိုဗစ်လူနာတွေကိုအထူးကုဆေးရုံကြီး9ရုံမှာကုသပေးဖို့ကျန်းမာရေးဝန်ကြီးဌာနကအရေးပေါ်စီစဉ်ထားတဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနခွဲညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်
ခုလက်ရှိမှာဆိုရင်ပိုးတွေ့လူနာတွေကတော့ 15,000 ကျော်သွားပြီပေါ့နော်မနေ့ကတော့တခွဲတိတိလူနာ 1,142 ယောက်တိုးတယ်ပြောချင်တာကတော့ဆေးရုံဆင်းတဲ့ဦးရေနဲ့ထပ်တက်တဲ့ဦးရေဆိုရင်၄ဆလောက်၄ဆကျော်ကျော်တော့ဖြစ်နေတာပေါ့နော်တိုးနေတွေမှာတော့2ဆခွဲ3ဆအဲ့ဒီခိုင်မှာဆိုလို့ရှိရင်ဆေးရုံတင်ဖို့လိုရတူဆိုပြီးတော့မလိုရတူဆိုကျွန်တော်တို့ခွဲခြားတာရှိပါတယ်ဒါဒီ rapid test kit တွေရရှိပြီးတဲ့နောက်ပိုင်းမှာခွဲလိုက်တာဖြစ်ပါတယ်ကျွန်တော်တို့ covid ကုသရေးဆေးရုံကြီး9ရုံပေါ့နော်အဲ9ရုံမှာကုသပေးမယ်ဆိုပြီးတော့ထုတ်ထားပါတယ်ဒီပါကြီးဒုက္ခဆေးရုံကြီးရဲ့တောင်းကလာဒုက္ခဆေးရုံကြီးရဲ့ covid ကုသရေးဌာနဖောက်ကြီးရဲ့အရင်တော့3ခုပေါ့နော်ဒါအပြင်ကျွန်တော်တို့ရန်ကုန်ဆေးရုံကြီးရဲ့ရောက်ကလာဆေးရုံကြီးရဲ့ရင်းစိတ်ဆေးရုံကြီးရဲ့သင်္ကန်းကျစတရားဆေးရုံကြီးရဲ့နော်ဒီ4ခုမှာပါထက်ချက်ပြီးစုစုပေါင်း9ခုမှာကုသမှုပေးမယ်ပေါ့
ကိုဗစ်တန်တရားလူနာတွေမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိအမြန်ဆုံးနဲ့လူများများစစ်ဆေးနိုင်အောင်နဲ့ပိုးပြတ်ပွားမှုကြိုတင်ကာကွယ်နိုင်ရေးပြည်내နဲ့တိုင်းနယ်အထိ rapid test တွေနဲ့စစ်ဆေးနိုင်အောင်မနေ့ကစစီစဉ်နေပြီလို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ
်မြို့နယ်ဆေးရုံတွေတိပေးဖို့ယူရတယ်မနေ့ကစပြီးတော့ကျွန်တော်တို့တိုင်းနယ်ပြည်နယ်မှာရှိတဲ့ဆေးရုံတွေကိုဒီ rapid test kit တွေဖြန့်ဝေဖို့အတွက်စေလွန်နေပြီပေါ့နော်ကြရားရယ်မကွေးရယ်နေပြည်တော်ရယ်အတွက်ဆိုပြီးဒီမှာယူပြီးတော့ပို့ပေးမှကိစ္စတွေဒါဆောင်ရွက်နေတယ်လို့ပဲခင်ရမျိုးနဲ့ဆေးရုံတွေလားစစ်ဆေးနိုင်မှာဖြစ်တဲ့အတွက်ကြောင့်မို့မြင်းလျက်ဆက်ဆံသူ့ကုသမှုတွေပေးနိုင်မယ်သူ့ရဲ့ contact တွေရှာနိုင်မယ်နောက်ထပ် contact တွေလိုက်ချာကြရတယ်ကျွန်တော်တို့ရောဂါကိုထိန်းချုပ်နိုင်မှုမှာဆိုရင်အများကြီးအထောက်အကူပြုနိုင်တယ်ပေါ့နော်အခုလက်ရှိအနေအထားအရဆိုရင်ကျွန်တော်တို့ဒီမှာပို့သေးတဲ့သူ 15,000 ကျော်ရှိနေပေမဲ့လို့နောက်ထပ်ကျမတို့ထပ်ချဲ့တာတွေရှိပါတယ်။အောင်မြင့်မအင်အားတွေမှာထပ်ချဲ့တာရှိတယ်။ရုံးမနောက်ထပ်အောင်တစ်ကိုထပ်ပြီးတော့ထပ်တိုးချဲ့တဲ့အပြင်ကိုရုံးမမှာနောက်ထပ်အဆောင်နဲ့နောက်ထပ်ဒုညအများကြီးလက်ခံလို့ရအောင်လဲနောက်ရင်းကျင်းမှုတက်ကတူရဲ့ပညာရေးကောလိပ်တွေမှာထပ်ပြီးတော့တိုးချဲ့တာလည်းရှိပါတယ
်။အခုဖြားနာကူဆေးကနေမှလည်းအနံ့ပြောက်ကိုဗစ်လက္ခဏာပြလူနာတွေရာနဲ့ချီပုံလာသလိုအရေးပေါ်ဆေးရုံတင်ကုသမှုပေးနိုင်မှုအခြေအနေတွေဟာလည်းအတော်လေးအခက်အခဲဖြစ်လာနေတယ်လို့ဖြားနာကူဆေးကများရန်ကုန်ကွန်ရက်တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်
ပြုံရံကြည့်တဲ့လောအနေထားရဒီရပိုင်းနဲ့ဆေးရုံတွေမှာ emergency လူနာရမ်းများနေတယ်။အဲကျွန်တော်တို့တကယ်လွဲတဲ့ emergency နဲ့ဆီနောက်အနေနဲ့တော့လက်မခံနိုင်တဲ့အတိုင်းအတာတွေဖြစ်နေတယ်။ကျွန်တော်တို့မနေ့ကဆိုလူနာတော့၂ရောက်တော့ရှိရပါတော့။ဟိုတော်ဒုက္ခရောက်ပါတယ်။မနေ့ကဆေးရုံအနေထားရဟိုလွဲလို့မရတော့ဘူး။တကယ်တော့အဲ့လိုလူနာတွေကတော့ဆေးရုံသွားပြီးဆေးရုံမှာပဲကုသမှုခံရမှာပေါ့နော်။အခုကဒါဖြစ်နေရဆိုဆေးရုံတွေကလည်းနေရာကတင်နေအပြည့်အစုံလူနာတွေ emergency တွေကြီးပဲ။ကျွန်တော်တို့က emergency လွဲလို့မရတဲ့အနေထားမျိုးတော့အခုလက်ရှိဒီတလောကျုံနေရတယ်ပေါ့နော်
။အခုလိုအစိုးရဆေးရုံကြီးတွေမှာလူနာတွေပုံပြီးအရေးပေါ်အခြေအနေနဲ့အခက်အခဲကြုံနေရချိန်မှာပုဂ္ဂလိကဆေးရုံကြီးတွေနဲ့ဆေးကန်းတွေကိုကျန်းမာရေးစီနင်းစတမတ်ချက်တွေနဲ့အညီကုသမှုပေးသင့်ပါတယ်လို့ဒေါက်တာကျော်မင်းထွန်းကအကြံပြုပါတယ
်ဒီ emergency အခြေအနေမဟုတ်တဲ့လူတွေကိုဒီ isolation center ထားပြီးတော့ quarantine center ထား ICU covid ဒီ positive center တွေကိုကြီးကြီးပွဲမြန်မြန်လုပ်အခုက စေယုံတွေတော့ပုံနေတယ်ပေါ်စတိတမားတွေဖောင်ကြီးရလာမဟုတ်လို့တဲ့တဒနာပြတ်တယ်ဖောင်ကြီးမှလည်းနေရာနဲ့သူ့နေရာနဲ့သူသူကအပြည့်ဖြစ်နေတယ် private section အနေနဲ့စေယုံစေကန်တွေကိုပေးပွင့်လိုက်တော့အမှ private က private သွားကြမယ် government လည်းအခု private လည်းအခုပေါင်းကူပေါ့နော်ပေါင်းကူပြီးတော့ပေါင်းတော့ရောက်ပါမယ်ဟိုက government ကပဲခုနေတော့ private ကိုမပေးတဲ့ပုံမှာတဒနာအဲ့မှာတော့ပုံနေစေယုံတွေမှာ unit တစ်ခုတက်မှလာဆန်ကြီးဆန်ကြီးတစ်ခုတက်မှလာအဲ့ဒီဆန်ကြီးဆန်ကြီးရှိရင်ဖွင့်ဖွင့်ပြီးတော့ဒီချိန်မှာတော့အကုန် wifi ကိုလိုက်ရင်ကျွန်တော်တို့ဒီကောင်မလူအင်အားရလာလိမ့်မယ်လူအင်အားရလာပြီခုနတော့ပုံနဲ့ကိစ္စကိုရောက်သွားအဲ့လိုလေးကိုပြပစီလုံးလိုက်မယ်ဆိုရင်ပေါ့နော်တော်တော်ကြီးကိုဒီကာလမှာကျွန်တော်ထိန်းဖြစ်သွားလိမ့်မယ
်မြန်မာနိုင်ငံတွင်းမှာကိုဗစ်ကူးစက်လူနာနဲ့တန်တရာလူနာတွေကိုပုဂ္ဂလိကဆေးရုံစေခန်းတွေမှာပါခွဲဝေလက်ခံကူတာမှုပေးရင်မကြခင်အကောင့်ထည့်ဖို့ရမယ်လို့တော့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်အခုလက်ရှိအခြေအနေမှာတော့နိုင်ငံတော်ပြည်တွင်းကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာပိုးရှိမရှိအုပ်စုလိုက်အများပြားတရိုင်းနှစ်ထက်စစ်ဆေးနေတယ်လို့နေ့စဉ်ဆိုသလိုလည်းပိုးတွေ့ရှိနှုံးကမြန်ဆန်မြင့်တက်လာနေပါတယ်ရှင်ကျမစုမမ
ရှင်မြန်မာနိုင်ငံတွမ်းမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတန်ဘတ်ဆွန်ပေါ့ဒ်ကတ်စ်အစီအစဉ်ကနေပြန်ဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့အစံလေးပါ COVID-19 နဲ့ပတ်သက်ပြီးမြန်မာနိုင်ငံအစိုးရရဲ့ထုတ်ပြန်ချက်တွေကိုနားလည်ဖို့ပြည်သူတွေကကြုံခံနေရပါတယ
်ဒီလိုမျိုးနဲ့မြန်မာကျတော့ဟိုဟာသူကပြည်သားချက်တွေထုတ်ပြန်နေတာလေဆိုမရှင်းမလင်းဖြစ်နေပါဘူးเนาะကျွန်တော်မြန်မာသားဘွေရအကြောင်းသားတွေကတော့နားမလည်ဘူးဗျာလို့မြန်မာသားအဲအခုကဘာလဲပြန်ခေါ်ရင်လည်းသိမဟုတ်ဘူးပေါ့
ရန်ကုန်မြို့ကကိုထက်အောင်ကျော်ဖြစ်ပါတယ်မြို့တော်တွင်မှာ COVID-19 ရောဂါပြင်းပြစွာကူးစက်ပြန့်နှံ့လာတာနဲ့အတူခက်စိတ်စိတ်ထုတ်ပြန်လာတဲ့အစိုးရရဲ့ထုတ်ပြန်ချက်တွေကိုနားလည်ဖို့စူးစမ်းနေတဲ့ PPV ရဲ့အံကိုနားဆင်ရမှာဖြစ်ပါတယ်ဒီဆောင်မအပြည့်စုံကိုဒို့အတန်သတင်းထောက်အေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပါ
2020စက်တင်ဘာလမှာ COVID-19 ရောဂါဟာမြန်မာနိုင်ငံကိုကူးစက်နှုန်းမြင့်မြင့်နဲ့အသွင်ပြောင်းပြီးတကြော့ပြန်လာခဲ့ပါတယ်။အစိုးရကရောဂါကူးစက်နှုန်းကိုထိန်းချုပ်ဖို့အတွက်ရောဂါတိုက်ချက်ရေးမှာပါဝင်လာကြတယ်။ရက်ကွက်အုပ်ချုပ်ရေးမှူးကလည်းပြည်ထောင်စုအဆင့်ထိဝန်ကြီးဌာနနဲ့ကော်မတီတွေအားလုံးကိုထုတ်ပြန်ချက်တွေတတိယဒဏ်ကြီးထုတ်ပြန်ပြီးတုံ့ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်တွေမှာမရှင်းလင်းမှုတွေအချက်အလက်အသေးစိတ်တွေမပါတဲ့အတွက်ထုတ်ပြန်ချက်ကိုအကောင့်ထည့်ဖို့နေတယ်။ရက်ကွက်အုပ်ချုပ်ရေးမှူးနဲ့ပြည်သူ့ရဲ့အကြအငင်းပွားမှုတွေလည်းရှိနေပါတယ်
။ဒီကအဓိကတော့မို့လို့ထုတ်ပြန်ချက်ကရှင်းရှင်းလင်းလင်းပြည်သူနားလည်တဲ့ထုတ်ပြန်ချက်ကိုထုတ်ပြန်ရင်တော့ပိုကောင်းတာပေါ့လေ။ရှင်းရှင်းလင်းလင်းပေါ့ထုတ်တဲ့ညမှာတော့ထုတ်ပြန်ချက်တွေကတော့ကျွန်တော်တို့ကတော့ဘာမှတော့မပြောလို့ပါဘူး။ဒီလိုထုတ်ပြန်တဲ့အတိုင်းကျွန်တော်တို့ကလိုက်နာရမှာပဲလေ။လိုက်နာပြီးတော့ဒီကနေ့ဖြန့်ဝေရှာပြီးပြန်လုပ်ရမှာပဲလေ။ကျွန်တော်တို့ကတော့အကဲခဲကြီးတဲ့ဟာတွေကတင်ပြပါတယ်။ကြည့်ရတယ်အဲ့ဒါတွေကတော့အင်ဂျင်တွေအားလည်းရှိတယ်ပြည်တဲ့ဟာလည်းရှိပါတယ်ဒါတွေကတော့ကျွန်တော်တို့ပြောနေမှာဆိုရင်လည်းပြီးမှာမျိုးပါကျွန်တော်တို့ဘာပြီးပါဘုံညံကြက်တည်လာရင်တော့လုပ်ပြရမယ်ပြည်သူ့အတွက်ပဲဆိုတဲ့ဆန္ဒပဲရှိတယ်ကျွန်တော်တို့
ဖန်တာယာညွန့်နယ်ရွှေလင်းမန်းရက်ကွက်အုပ်ချုပ်ရေးမှုဦးလင်းနိုင်မြတ်ပါညွန့်နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေတစင်ညွန်ကြားလာတဲ့ဌာနဆိုင်ရာအမိန့်တွေကိုအကောင့်ထည့်ဖို့နေရသူဖြစ်ပါတယ်COVID-19 ကာလမှာကြုံရတဲ့ပြောလို့မကုန်နိုင်တဲ့အခက်အခဲမျိုးစုံကိုအရင်အုပ်ချုပ်ရမှုတွေကြုံခဲ့ဘူးမှမဟုတ်ဘူးလို့လည်းသူကပြောပါတယ်။အဓိကအခက်အခဲကတော့ညွှန်ကြားချက်တစ်ခုကိုအကောင့်ထည့်ဖို့ရင်ပြည်သူဘက်ကအဆင်မပြေလာတဲ့အခါမှာအုပ်ချုပ်ရမှုတွေနဲ့ထိတ်ကြိုက်ပြဿနာတွေဖြစ်လာကြရတာပါ။ထင်ရှားတဲ့ဥပမာတစ်ခုကတော့စက်တင်ဘာလ9ရက်နေ့ကရန်ကုန်တိုင်းဒေသကြီးအတွင်းက27မြို့နယ်ကို Stay at Home ကြီးညာလိုက်တဲ့ထုတ်ပြန်ချက်ပါ။အဲ့ဒီကြေညာချက်ထုတ်ပြန်ပြီးတဲ့နောက်တစ်နေ့မှာတော့ရက်ကွက်အသီးသီးလမ်းအသီးသီးရဲ့ခြေတွေမှာလမ်းတွေကိုတစ်သားတွေတံပြားတွေတန်ဆူကျိုးတွေနဲ့အသေးကရန်ထားလိုက်ကြပါတယ်
။ဆက်ကောင်းကရက်ကွက်ကျဲသူဒီပန်းမှာတက်ကြည့်အမားကြီးများဝင်ဆက်သွားလာလို့ပြောပြီးမဟုတ်ပါ
အဲ့ဒီလိုလုပ်ကြတာတွေကြောင့်စကားများရှင်ပြခဲ့ရတာတွေရှိသလိုလူမှုကွန်ရက်ဆိုင်မင်နာပေါ်မှာဆိုရင်လည်းဝေဖန်မှုတွေများပြခဲ့ကနိုင်ငံတကာကနိုင်ငံနာမည်တွေကိုညွှန်းတဲ့တခုချင်းစီရဲ့နာမည်ပြောင်းနေပေးရတဲ့အထိဖြစ်ခဲ့ရပါတယ်။ကိုထက်အောင်ကျော်ကတော့ရန်ကုန်မြို့ရဲ့ကိုဗစ်ကူးစက်မှုအများဆုံးမြို့နယ်တစ်ခုဖြစ်တဲ့တင်ငန်းကျွန်းမြို့နယ်မှာနေပါတယ်။သူက
ကိုဗစ်ကဟိုဆိုရသောအကောင်ကဘယ်လိုပုံစံရှိမှန်းတော့မသိရဘူးလည်းသူဝင်းနေတဲ့ကားတို့ဘာဘာတော့ဘယ်လိုလုပ်အဆင်ပြေမလဲနော်။ဟိုဆိုတော့အဲ့မှာမှဟိုကိစ္စောင်းတွေပါတွေရှိသေးတယ်။အဲ့ကိစ္စောင်းကလည်းမတ်မတက်ဘူးဆိုတော့တော်တော်ကြီးရတဲ့ဟာမျိုးတွေပေါ့နော
်။တကယ်တော့လော့ဒေါင်းနဲ့ stay at home ကိုလွဲမှားပြီးပြုလုပ်တယ်လို့လည်းပြည်သူတွေကဆိုကြပါတယ်။ လမ်းပိတ်တာကြောင့်အခက်အခဲကြုံရတဲ့ပြည်သူတွေရဲ့ဝေဖန်မှုတွေရှိလာတဲ့အတွက်စက်တင်ဘာလ12ရက်နေ့မှာတော့လမ်းတွေကိုအသေးမပိတ်ဖို့တိုင်းအစိုးရကပြန်လည်ထုတ်ပြန်ခဲ့ပါတယ်။ဒါဟာကိုဗစ်ကကွယ်ရေးအတွက်အစိုးရဌာနအချင်းချင်းအမိန့်စာကိုဝန်ထမ်းတွေတောင်တေချာနားမလည်ပဲနားလည်မှုလွဲခဲ့ရတဲ့ဖြစ်စဉ်မှာအစိုးရထုတ်ပြန်ချက်တွေကိုလိုက်နာဖို့စူးစမ်းနေတဲ့ကိုထက်အောင်ကျော်ကတော့
အစိုးရဘက်မှလည်းသူတို့အခက်အခဲနဲ့သူတို့ရှိရင်ရှိမှာပေါ့လေ။ကျွန်တော်မြင်တဲ့အမြင်ကတော့ဟိုဟာသူတို့ကပြင်ကြချက်တွေထုတ်ပြန်နေဟာတွေဆိုရင်မရှင်းမလင်းဖြစ်နေတာပေါ့နော်ကျွန်တော်မြန်မာသားဘွေရကျောင်းသားတယောက်တော့နားမလည်ဘူးညာလို့မြန်မာသားပဲအဲသူ့ဟာဘာလာပြပြန်ခေါ်ရင်လည်းသိမဟုတ်ဘူးပေါ့အဲ့တော့ဒါကတော့ဟိုသူတို့ကလည်းအဲ့လိုပေါ့ဟိုမွေးမသေးဒုံကျူးရှင်းလဲလျှောက်တာပြားလဲဆဲတာအဲ့လိုမျိုးလှုပ်ချင်ပုံရပါတယ်တစ်ဖက်မှာလည်းစာဝန်တွေမပြည့်ရဲ့လူကအုံကြွလာရင်ဒီအခြေအနေဘယ်လိုဖြေရှင်းမလဲပေါ့နောက်တစ်ဖက်မှာလည်းယောဂါကိုမပြတ်ပွားစေချင်တဲ့အတွက်အားလုံးရောအိမ်မာနေသေးခြင်းနဲ့
တချို့ကတော့ဆိုရှယ်မီဒီယာမှာတွေ့ရတဲ့အစိုးရရဲ့အမိန့်စာနဲ့ထုတ်ပြန်ချက်တွေကိုသူတို့နားလည်သလောက်ပြန်လည်ရှင်းလင်းရေးသားပြီးတော့ဝေမျှနေကြပါတယ်။ချင်းမင်းနာမျိုးနွယ်မှာနေတဲ့မက်ဆီမာဝေကတော့ဆိုရှယ်မီဒီယာဘောကသတင်းအချက်အလက်တွေကိုတေချာစစ်စစ်ပြီးမှယုံကြည်တတ်သူဖြစ်ပါတယ်။သူကအ
မိုးချက်ကတော့သူရဲ့ဒုံဖောင်တိုင်းမှာသူတို့ကသွားနေတာပါပဲ။အရင်ကလည်းပြောတယ်နားလည်အောင်ဒီအခုကတော့ဖက်နေကြတဲ့အခါမှာဒီသတင်း page ကိုနားတော့လဲတယ်အမိန့်ဆိုင်ကတော့လည်းလျှော့နေကြည့်တယ်အမိန့်ဆိုင်တိုင်းလေးကနားမယ်အဲ့ဒါကြရင်ဘာလို့ ਆ လဲဆိုတော့နားလေတဲ့သူတွေကနေပြီးတော့တမတယောက်ပဲမဟုတ်ပါဘူးတကယ်ဟိုနားလေတဲ့သူတွေကဒါဒီဟာကိုဖတ်ပြီးတော့ point out လုပ်ပြီးတော့ကို Facebook ကိုအကောင့်မှာကိုပြန်တင်ပေးလိုက်တဲ့အခါမှာကိုရဲ့ friend 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 ပေါ့ public နဲ့တင်ပေးလိုက်တဲ့အခါမှာအကောင့်ကနားလေတော့တဲ့အခါကျပြည်သူတွေရှိရောက်တာမြန်နေပေါ့
အစိုးရရဲ့ထုတ်ပြန်ချက်တွေနဲ့ပတ်သက်ပြီးပထမ line တုန်းကလည်းပိုကျွေးလူနာစည်ရင်ထုတ်ပြန်တဲ့အခါနားလေရခတ်တဲ့အတွက်ဝေဖန်မှုတွေများစွာပေါ်ထွက်လာပူပါတယ်အဲ့ဒီလိုပေါ်ထွက်လာပြီးနောက်မှာတော့အရေးသားတွေကိုဂရုစိုက်လာတဲ့အတွက်ဝေဖန်မှုတွေပြန်လည်တိတ်ဆိတ်ခဲ့ပါတယ်။ဒုတိယလိုင်းမှာဝေဖန်မှုတွေထက်မှန်ပေါ်ပေါက်လာခဲ့ပြန်ပါပြီ။ထုတ်ပြန်ချက်တချို့ဆိုရင်ထုတ်ပြန်ထားတဲ့အကြောင်းအရာတွေကိုတပ်ဆိုင်တဲ့အစိုးရဌာနရဲ့ဝန်ထမ်းတွေအောင်တေချာနားမလည်ရတွေရှိပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကအတွင်းမှုဦးမြင့်ကျော်က
ထုတ်ပြန်ချက်တွေကဌာနရင်းပေးစာသဘောမျိုးဆန်တယ်။ဌာနရင်းပေးစာကတော့သူတို့ဟိုအစိုးရဌာနချင်းချင်းကတော့ဟိုဆက်သွယ်နေကြတော့ဒီလိုကြီးတိုင်းဗာဒိပေဆိုတာသူတို့ဒီကောင်ပြီသူတို့ဒိပေခွင့်ချနိုင်မယ်ပြည်သူလူအမြင်ပြေတာကြတော့အဲ့လိုမျိုးရုံးလုပ်ငန်းစာတွေနဲ့ရုံးစာတွေရဲ့သဘောတဘာဝကအများစုကမမြင်မိကြဘူးဟိုဆိုတော့ဒီပြည်သူလူအမြင်ပြေသူလူတို့ကိုသိပေးတဲ့ဟာမျိုးကတော့အားလုံးနားလည်နိုင်တဲ့ဟာနောက်တစ်ခါတော့တစ်ခါလေးမှပြည်စုံနေဆိုတာဘလို့ချင်းနေမျိုးကတော့ဖြင့်ဟိုကြည့်ကြဖြစ်တယ်ဘလို့ချင်းညာအဲ့လိုမျိုးဟာမျိုးပါဟိုထဲကျင်းပါဝင်မှုလို့ရလို့ထင်ပါတယ်ဥပမာနောက်ဘယ်နေရာနေဘယ်နေရာတိအကျုံးဝင်နေဘယ်နေရာနေဟိုဘယ်နေတိအကျုံးဝင်နေစသည်အဲ့လိုဟာမျိုးလည်းပါဖို့လို့
စက်တင်ဘာလ20ရက်နေ့မှာထုတ်ပြန်တဲ့တင်းကျက်တဲ့ stay at home ထုတ်ပြန်ချက်မှာဆိုရင်လဲမရှင်းလင်းတဲ့အတွက်ပြည်သူတွေကြားမှာဝေဝါးမှုတွေဖြစ်ခဲ့ရပါတယ်အဲ့ဒီထုတ်ပြန်ချက်တွေကချင်းချက်ခွင့်ပြုချက်မှာစားသောက်ကုန်လုပ်ငန်းနဲ့အေးအေးကလုပ်ငန်းတွေပါနေပေမဲ့အစားအသောက်ပို့တဲ့ delivery အလုပ်တွေပါလားမပါလားဆိုတာကလည်းအဲ့ဒီလုပ်ငန်းလှုပ်ဆောင်နေသူတွေအတွက်ဒွိဟဖြစ်စေခဲ့ပါတယ်။ဒါအပြင်ရုပ်ထည့်ကြေညာတဲ့ထုတ်ပြန်ချက်မှာပြည်သူတွေစီကိုသတင်းမှန်စီးဆင်းအောင်ဖြန့်ချိပေးမဲ့မီဒီယာလုပ်ငန်းကလည်းမပါဝင်လာတဲ့အတွက်နေ့စဉ်ထုတ်သတင်းစာတွေ၊ channel တွေနဲ့မဂ္ဂဇင်းတွေကြားမှာပွက်လောရိုက်ခဲ့ရပါတယ်။ဒေါက်တာတန်းနိုင်စွာကျမကြီးနဲ့အကစားဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ်။သူကအစိုးရရဲ့ထုတ်ပြန်ချက်တွေဟာရှင်းလင်းတယ်လို့ယုံကြည်ပါတယ်
။လူတွေကကိုယ့်အကူရှုပ်အောင်စဉ်းစားတဲ့အခါကျတော့ရှုပ်သွားတာပါ။အဓိကစာရင်းမှာပုံမှန်ရှင်းရှင်းပြီးသားဒီလုပ်ငန်းတွေပဲဖွင့်မယ်။ဟာကျွန်တော်လုပ်ငန်းကြတော့မပါဘူး။ကျွန်တော်ကမဖွင့်ရပါလားမဖွင့်ရပါလား။တကယ်ဆိုတော့မေးရတာမလို့တော့ဘူးပေါ့နော်။ဒါပေမဲ့ကျွန်တော်ကဒါကတော့ကျွန်တော်တို့နိုင်ငံရဲ့ဟိုပေါ့ကျွန်တော်တို့ရဲ့ဒီပေါင်းဆက်တဲ့ညီနိုင်တဲ့အနေအထားအကဲကျွန်တော်ကျမကြီးနဲ့အားသာဝန်ကြီးဌာနကတော့ကျွန်တော်တို့ကတော့ညှိနှိုင်းနိုင်နိုင်နဲ့ပဲကောင်းကောင်းမွန်မွန်ပေါ့နော်ဆောင်ရွက်လို့ရတဲ့ပေါ်ရှိပါတယ်။အဲတော့ဘာပဲဖြစ်ဖြစ်ဟုတ်ကဲ့ပါဒါကျွန်တော်တို့စဉ်းစားပြေးပါမယ်။ဒါကျွန်တော်တို့ဒီကိစ္စကိုတော့ဒါဟိုလိုရရင်လည်းလက်ညှိုးမှုခံယူပြီးတော့ကျွန်တော်တို့ပြန်လည်ဖြေရှင်းပြေးပါမယ်။သူကပဲပြောရတာပေါ့နော်။ chat shop ပြီးတဲ့ဟာတွေနဲ့နောက်ရက်ပါသုံးခုပါလာသေးရဲ့ခင်ဗျာ။နင်းစားရင်ပါသုံးခု chat shop ပြေးလိုက်ပါတယ်ဆိုပြီ
းတော့ဒါပေမဲ့မကြသေးခင်ရက်ပိုင်းကပဲ COVID-19 ရောဂါကာကွယ်ထိန်းချုပ်တားဆီးရဲ့အတွက်စက်တင်ဘာလကုန်ထိထုတ်ပြန်ထားတဲ့အမိန့်နဲ့ထုတ်ပြန်ချက်တွေကိုအတူပါလာကုန်ထိရက်တိုးကြောင်စက်တင်ဘာလ28ရက်နေ့ကထပ်မံထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီထုတ်ပြန်ချက်မှာရက်တိုးရဲ့အမိန့်နဲ့ထုတ်ပြန်ချက်တွေကဘာတွေလဲဆိုတာအသေးစိတ်မပါတဲ့အတွက် stay at home ကိုရက်တိုးတာလို့နားလည်မှုလွဲသူတွေရှိလာကြပြန်ပါတယ်။ရက်ကွက်အုပ်ချုပ်ရေးမှူးဦးလင်းနိုင်မြေကတော့ ကဘေးကလာအတွင်အခုလိုကြုံနေရတဲ့အခက်အခဲတွေကိုပြည်သူတွေအနေနဲ့နားလည်မှုရှိရှိနဲ့ပဲကြော်ဖြတ်စေချင်တယ်လို့ဆိုပါတယ
်ပြည်သူကြီးပြောချင်တာကလည်းကျွန်တော်ပါပြီပါအခုချိန်မှာတော့ပြည်သူတွေကနားလည်မှုအပြည့်ယူထားပြီးတော့ပြည်သူနဲ့အုပ်ချုပ်ရေးပိုင်းနဲ့နားလည်မှုယူပြီးရှိရှိရုံရုံနဲ့ဟုတ်လားဒီကဘေးကိုကြော်နိုင်ဖို့ကညီညွတ်မှဖြစ်မှာလေညီညွတ်ညွတ်နဲ့နားလည်မှုရှိရှိနဲ့ကြော်ဖြတ်ဖို့ပဲကျွန်တော်ကတော့ဖြစ်စီချင်တာလေကြောက်နေတော့အပြည့်မြင်တယ်ဟုတ်လားမတိုက်ဆိုင်တွေလုပ်နေမှဆိုရင်တော့ဒီကဘေးကဟိုကြော်နိုင်မှာပုံလေအဲ့ဒါကိုဖြေရှင်းနေရတာမျိုးပြီးနေတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကပြောနေပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးအတန်သတင်းတာပေးအောင်ဇာနီနဲ့ Kyan James တို့ဖြစ်ပါတယ်နောက်တစ်ပတ်ဒီမှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးရတဲ့ကျေးဇူးတူတင်ရှိပါတယ်မိင္ဂါရှိတော်မူလို့ဖြစ်ပါသေးရှင်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေတိကျကြမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိလဲဘယ်လိုရှုမြင်ကြသလဲနိုင်ငံရေးပါတီတွေမှာဘယ်လိုမူဝါဒတွေရှိသလဲရွေးကောက်ပွဲနဲ့ဆက်နေပြီးတော့မဲဆန္ဒရှင်တွေအနေနဲ့ဘာတွေသိရှိထားတဲ့လဲဒီအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOE မြန်မာပိုင်းကရေဒီယိုရောရုပ်မြင်သံကြားကပါအပတ်စဉ်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်ဒီအစီအစဉ်ကိုတော့ Channel FFE Media ကအက်ဒီတာကိုမှုသစ်ကအစီအစဉ်တင်ဆက်ပေးမှာပါဒီသတင်းပတ်မှာတော့ရွေးကောက်ပွဲနဲ့လူငယ်အထူးသဖြင့်တော့ဒီ first time voters လို့ခေါ်တဲ့ပထမဆုံးမဲပေးကြမဲ့လူငယ်မဲဆန္ဒရှင်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ
်။အားလုံးလည်းမြင်လာပါဗျာ။ election debate series ကနေကြိုဆိုလိုက်ပါရစေ။ဒီ season ကတော့2010ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးရင်းခုန်ကြတဲ့ season တွေဖြစ်ပါတယ်။ဒီဘက်မှာတော့2020ရွေးကောက်ပွဲနဲ့လူငယ်များရဲ့တိုင်းနိုင်ငံဆိုပြီးတော့ဆွေးနွေးရင်းခုန်သွားကြမှာဖြစ်ပါတယ်။ဒီစီဇန်ကိုဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်။သူတို့ကတော့ TPN People's Party ကနေပူဇော်ပြုပြီးတော့ပြည်ချင်းသားမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရွေးချယ်ခံတဲ့ Matt Sign ပါဖြစ်ပါတယ်။နောက်တစ်ခါလူ့အောင်သိ Democratic Party ကနေပူဇော်ပြုပြီးတော့ဗဗဲလန်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်ဝင်ရောက်ရွေးချယ်ခံတဲ့ Matt ဤကောင်မှဖြစ်ပါတယ်။ကိုအောင်ခန့်ကတော့ NRI Party ဝင်လူငယ်တူလည်းဖြစ်ပါတယ်။ပထမဆုံးအနေနဲ့တော့ကျွန်တော်တို့ဒီစပြီးတော့ပါတော့ကျွန်တော်ကိုအောင်ခန့်နဲ့စပြီးတော့ဟိုမေးချင်တာကပေါ်ကောင်စာမေးချင်တာပေါ့နော်ဆိုတော့ကိုပေါ်ခန့်ရတဲ့ဒီလူငယ်တယောက်လည်းဖြစ်တယ်နိုင်ငံရေးမှာလည်းစိတ်ပါဝင်စားတဲ့လူငယ်တယောက်လည်းဖြစ်တယ်ပေါ့ဆိုတော့လူငယ်တွေကဒီနိုင်ငံရေးဟိုမာဒီဖြစ်တော့နိုင်ငံရေးမျိုးဥပဒေကြီးလမ်းကြောင်းကိုကြွားတာလည်းဥချိုကြီးလမ်းကြောင်းကိုကြွားတာလို့မှာလူငယ်တွေနေဘလောက်ထိအဆင်သင့်ဖြစ်နေပြီလဲပေါ့နော်လူငယ်တွေမှာဘလောက်ထိစွမ်းအားတွေရှိနေပြီလဲဒီခန့်ကဏ္ဍတွေကပေါ်ဝင်ဆောင်ရဲ့ပုံတွေဆိုတော့ပေါ်ခန့်ဒီပေါ်မှာဗာများပြောနေတာရှိဘယ်လိုမြင်လဲပေါ့နော်စပြီးပြောလို့ပေါ့
လူငယ်မှာလည်းအစားအစာရှိပါတယ် ready ဖြစ်တဲ့လူငယ်ရှိမယ် ready ဖြစ်တဲ့လူငယ်ရှိပါပါเนาะပို့ပြီးအစင်သက်ဖြစ်မယ်ပြင်ဆင်ထားပြီးသားဖြစ်မယ်လေးဟိုပါပါเนาะအလေးထားပြီးတော့လုပ်ချင်တဲ့လူငယ်လည်းရှိပါတယ်ဗျာဒါပေမဲ့ဟိုနောက်ပိုင်းမှာပါเนาะအခုလိုမျိုးဒီပွင့်နေလာတဲ့ဟိုခက်လည်းရောက်လာပြီးကျွန်တော်တို့ဒီစာရီဘိုင်မှာလည်းလေ့လာလို့ရတယ်ခက်ရောက်လာပြီးဆိုတဲ့အခါမှာကျွန်တော်တို့တမိုင်းအရာပဲဖြစ်ဖြစ်ဟိုပို့ပြီးတော့ပြင်ဆင်ထားတာကျွန်တော်တမိုင်းအပြင်ရောပဲအခုလက်ရှိပြဿနာတွေကိုပဲဘလို့ဖြေရှင်းမယ်ဘယ်ကန်တာဖြေရှင်းမယ်ဆိုတဲ့အောက်ပညာတစ်ခုအနေနဲ့ကိုတင်ပြထားပြီးတော့ဖြစ်ချင်းနေတဲ့လူငယ်တွေလည်းအစအစရှိပါတယ်ကျွန်တော်တို့ဥပမာပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ကိုယ်တိုင်နဲ့ရန်ကုန်စီပင်ရွေးကောက်ပွဲဝင်ခဲ့တယ်ဆိုတော့စီပင်အလုပ်တွေကိုလှုပ်ချင်လို့ဆိုပြီးတော့ရွေးကောက်ပွဲဝင်ခဲ့တာပါတခြားအလုပ်ကိုလှုပ်ချင်လို့မဟုတ်တခြားရွေးကောက်ပွဲမှာဝင်ခြင်းနဲ့ဟာမှုတွေအတွက်အခုဒီ2020ရွေးကောက်ပွဲမှာဆိုလို့ရှိရင်ကျွန်တော်အနေနဲ့မပါဝင်ပါဘူးဘာလို့လဲဆိုလို့ရှိရင်နေရာရရေးအတွက်မဟုတ်ပဲနဲ့အဲ့နေရာနဲ့ဘလို့ဖြည့်ရှင်းမလဲဆိုပြီးတော့ဘောနော်ဒီဇိုင်းမမလေ့လာထားပြီးတော့ပဲဖြည့်ရှင်းနေတဲ့လူငယ်ဆိုကြတော့ကျွန်တော်တို့ဘလောက်အစင်စစ်ဖြစ်ပြီလဲဆိုလို့ရှိရင်လူငယ်အားလုံးကတော့အစင်စစ်ဖြစ်ပြီလို့ပြောလို့မရပါဘူး။ဒါပေမဲ့လူငယ်အားလုံးထဲမှာပဲလူငယ်တချို့ကတော့ဘောအစင်စစ်ဖြစ်ပြီလို့ကျွန်တော်ပြောလို့ရပါမယ်။နှစ်ရှည်လောက်ကိုတို့ဘောနော်အချိန်ပေးပြီးတော့တို့ဒီ ဖြည့်ရှင်းခြင်းနဲ့ကန္တာပါဝင်ခြင်းနဲ့ကန္တာတစ်ခုအနေနဲ့ကိုသူတို့ဘလို့အကောင့်ဘလို့ကိုက်တွယ်မလဲဘလို့အကောင့်ထဲပေါ်မလဲဘလို့ဖြည့်ရှင်းလဲဆိုတာအစအရင်အဆုံးလေ့လာပြီးတော့မှဝင်ကြတဲ့လူငယ်တွေတော့ရှိကြပါမှာအဲ့လူငယ်တွေကတော့ ready ဖြစ်ပြီးအစင်သစ်ဖြစ်ပြီးလို့ပြောလို့ရပါတယ်တခြားဟိုလူငယ်အားလုံးအနေနဲ့တော့ကျွန်တော်အနေနဲ့ပြောပိုင်မှာရှိလို့ထင်ပါပါတော့အဲ့တော့နိုင်ငံရေးဆိုတဲ့အထဲမှာလည်းကျွန်တော်တို့ကနိုင်ငံရေးကဥနာလိုပဲပေါ့နော်ဟို policy maker အနေနဲ့အခုကတော့ကျွန်တော်2020ရွေးကောက်ပွဲဆိုတော့အထူးထူးရွေးကောက်ပွဲဖြစ်တဲ့အတွက်ကျွန်တော်ဒီ policy maker တွေအနေနဲ့ပေါ့နော်ဟိုလွတ်တော်တည်ပြုရမယ့်ကိစ္စဆိုတော့လွတ်တော်အရေးတွေကိုပေါ့နော်လေ့လာထားတဲ့သူဖြစ်တင်ပါတယ်။ဘာလို့လဲလွတ်တော်နဲ့သက်ဆိုင်တဲ့အတွက်ကျွန်တော်တို့လုံခဲ့တဲ့9နှစ်အတွင်းမှာဆိုလို့ရှိရင်ဖြစ်ဖြစ်လုံခဲ့တဲ့10နှစ်အတွင်းမှာပဲဖြစ်ကြည့်မယ်ဆိုလို့ရှိရင်လွတ်တော်ကိုယ်စားလှယ်သာဖြစ်ကြတယ်လွတ်တော်ကိုယ်စားလှယ်အလုပ်အပြင်တခြားအလုပ်တွေပါလုပ်နေရတဲ့ဟိုအရာကိုမြင်ရပါတယ်ဒါလည်းကျွန်တော်တို့ဒါအခြေအနေနဲ့ဟိုအချိန်ခါရပေါ့နော်သို့တော်လည်းပဲလွတ်တော်ကိုယ်စားလှယ်အနေနဲ့ခုနကလို့စီပင်အလုပ်တွေဝင်လုပ်နေရလဲကျွန်တော်တို့တွေ့ရတယ်ဒါမဲ့လွတ်တော်ကိုယ်စားလှယ်အနေနဲ့လွတ်တော်အလုပ်ကိုကောင်းကောင်းမလုပ်တတ်လို့လားဆိုတဲ့မေးခွန်းမှာဖြစ်လာတဲ့အတွက်လွတ်တော်အလုပ်တွေကိုကောင်းကောင်းလေ့လာထားတဲ့လူငယ်တွေလည်းရှိပါတယ်ဆိုတာနဲ့ကျွန်တော်ဖြစ်ပြလိုက်ပါမယ
်ဟုတ်ကဲ့ခင်ဗျာကိုအောင်ခန့်ကျေးဇူးပါဆိုတော့ကျွန်တော်ဒီကောက်တော့ကျွန်တော်ဒီ map sign ban နဲ့ map design ပေါ့မေးခွန်းတစ်ခုတည်းကိုပဲမျှော်ဆုံးကျွန်တော်မေးချင်တယ်ခင်ဗျာဆိုတော့ကျွန်တော်အဓိကမေးချင်တာကဒီမဆိုင်မှုပန်တို့မဲ့ဧည့်သမားတို့လူငယ်တွေလည်းဖြစ်တယ်နောက်တစ်ခါဒီပြည်တော်စုစင့်လွတ်တော်ပေါ့ဒီလွတ်တော်မှာပါဝင်ရွေးချယ်ခံဖို့ကြိုးစားနေရလှုပ်ဆောင်နေတဲ့သူတွေလည်းဖြစ်တယ်ပေါ့ဆိုတော့ဒီလူငယ်တွေအနေနဲ့ဒီလွတ်တော်တွေကိုသွားဖို့ကြိုးစားတဲ့အခါမှာနိုင်ငံရေးမှာဒီရွေးကောက်ပွဲမှာရွေးကောက်ခံဖို့လှုပ်ဆောင်တဲ့အခါမှာဘလို့စိန်ခေါ်မှုတွေကြုံရတာမျိုးရှိတယ်ဘလို့အခက်အခဲတွေရှိလာနိုင်တယ်ပေါ့ဆိုတော့ဒီမဲဆန္ဒရှင်ပြည်သူတွေကရောဒီလူငယ်တွေရဲ့နိုင်ငံရေးလှုပ်ဆောင်မှုကိုဘယ်လောက်ထိကြုံကြည်မှုရှိနိုင်လဲပေါ့နော်ရှိကြတယ်လေပေါ့အဒီပေါ်မှာပြောပြစေချင်တယ်ခင်ဗျအရင်ဆုံးဒီ map design ပေါ့ပြောပြပါခင်ဗျအ
ဲလူငယ်တယောက်လွတ်တော်တဲ့ဝင်ဖို့ဆက်ဆိုရင်ကျွန်တော်ကအနည်းဆုံးတော့25နှစ်ပြည့်မှာကျွန်တော်ဝင်လို့ရတယ်ဒါကလည်းကျွန်တော်အခက်ခဲဘူးမဲထဲတဲ့ခါကျရင်ကျွန်တော်က18နှစ်ပြည့်ရဲ့အခါ18နှစ်ပြည့်ပြီးထည့်လို့ရတယ်အဲ့တော့ရေကောက်ခံမှုတော့ကျွန်တော်တို့ကအကန့်တတ်ရှိတယ်ပေါ့ဒါကကျွန်တော်တို့ရဲ့ဖွဲ့စည်းပုံခြေကောင်ပြည်ရောက်သွားတော့လူငယ်တွေရဲ့ပါဝင်မှုကိုကန့်တတ်ထားတဲ့အပိုင်းပေါ့နော်ဒါတရားဝင်ဆက်တက်ထားတာဆိုတော့ခဏကပြောသလိုပဲတစ်စုံလုံးဆိုင်ရာနိုင်ငံရေးကိုပြန်ပြောရမယ်ဆိုရင်ကျွန်တော်တို့ကline ကိုကြော်ရတယ်ပေါ့နော်နိုင်ငံရေးတုတ်တဲ့အခါမှာရှိနေရရှိကြတယ်ကြော်ရတယ်ဆိုတော့ဘယ်လိုရှိကြရလဲကိုကြော်ရတယ်ဆိုတဲ့အခါမှာတစ်ဖက်က propaganda ဝါဒဖြန့်ချီအရန်ကောင်းတယ်လူတို့ရဲ့အကြောက်တရားစိုးရိမ်မှုကိုသူကလို့ဆွပြီးတော့မှဝါရဖြန့်ချီရဘလို့အကြောင်းအရာမျိုးကြီးနဲ့မဲဝါရဖြန့်လဲဆိုဥမာနေဖြင့်ဒီမဲဒီပေါ်လက်ရှိရှိနေတဲ့ပါတီတွေကိုမဲမသိလိုက်လို့ရှိရဲအာဏာပြန်သိမ်းလာနိုင်ပြီရှိတယ်ဆိုရဲဝါရဖြန့်ချီပေါ်အကဲအတိုင်းနာပါတီတွေကိုမဲသိလိုက်ညွတ်ပေါင်းဖြစ်သွားပဲဆိုညွတ်ပေါင်းဖြစ်သွားတဲ့ခါကျရင်တွတ်တော်ထဲမှာအဲကျတော့မဲဖက်ဆုံးဖြတ်ကြတဲ့အခါမှာတစ်သက်ကပုံတော့မှအာဏာကြီးလာနိုင်ရရှိတယ်ဆိုရဲအဲပရိုပဂန်ဒါတွေပေါ်နာဒါဖမောက်ဆုံးစာယူကြုံနိုင်ကျွန်တော်အောက်ခြေမဲဆန္ဒနယ်မှာတွေ့ရတဲ့အခက်ခဲပေါ့နောက်တစ်ခုပရိုပဂန်ဒါကဘာလာလဲဆိုတဲ့အခါကျတော့အဲလူများစုကြီးရအောင်ဒီပါတီကိုထောက်ခံနေတာနင်ကဒါလည်းမထောက်ခံလဲဆိုတဲ့ပရိုပဂန်ဒါဆလာတယ်ဆိုတော့ဒါဘာလို့ပြလဲဆိုတော့လူအများစုကလူငယ်စုရဲ့ရွေးချယ်ခွင့်စဉ်းစားခွင့်ကိုကန့်တတ်လိုက်တဲ့အပိုင်းပေါ့နော်ဆိုတဲ့အခါကျတော့တစ်ဖက်အဲနောက်ပရိုပဂန်ဒါတစ်ခုကဘာလဲဆိုတော့အဲတစ်ဖက်ပါတီရဲ့ရှင်တိုင်မှုတွေလှုပ်ဆောင်မှုတွေဘလောက်ကောင်းကောင်းအဲဒီလောက်ဆောင်မှုတွေဒီအတိုင်းပြည်ရဲ့အကျိုးဖျက်ဆီးနေတာပါဆိုတဲ့အကြောင်းရင်းတွေနဲ့ကန့်တတ်လိုက်လို့ရှိရတယ်။လူတို့ရဲ့စဉ်းစားမှုကပြိုင်မဲ့ဝေဝါးသွားတဲ့အပိုင်းမှာဥပမာအဖြစ်အကျိုးတို့ဒီမိုကရက်တစ်ပါတီငယ်တွေလွတ်တော်ရောက်ဖို့စူးစမ်းကြတယ်။တိုင်းနာပါတီတွေလွတ်တော်ရောက်ဖို့စူးစမ်းကြတယ်။ဒါပေမဲ့ဒီစူးစမ်းမှုတွေကိုတစ်ဖက်ကဝါရဖြန့်ချီတာတွေကလူတို့ရဲ့အကြောက်တရားတွေကိုနှိုးဆော်ရင်ဖြန့်ချီတဲ့အခါကျတော့ဒါကျွန်တော်တို့လူငယ်ပဲဖြစ်ဖြစ်ပေါ့နော်။လူကြီးရဲ့အမျိုးသမီးရဲ့ဖြစ်အောက်ခြေမဲ့ဆန္ဒနဲ့အများဆုံးကြုံတွေ့နေရတဲ့အပိုင်းပေါ့နော်။အနောက်တစ်ခုကနောက်တစ်ခုရင်ဆိုင်ရတဲ့ခက်ခဲရပါလဲဆိုတော့ကျွန်တော်တို့ကnotebook ကြီးများလာတယ်ပေါ့။ notebook ဘာလို့များလာတယ်ဆိုတဲ့အကြောင်းရင်းကိုကျွန်တော်ပြန်ပြောပြရရင်ကျွန်တော်တို့ page ဆိုရဲဖွဲ့စည်းရှိရေးကောက်ခွင့်နဲ့ပတ်သက်ပြီးတော့မှလေ့လာနေတဲ့ဖွဲ့စည်းပေါ့။နောက်ဒါ ਈ ဖွဲ့စည်းကထုတ်ပြန်ထားတဲ့စစ်တမ်းအညာဆိုရင်ကျွန်တော်လူတို့ရဲ့ညုံနှင့်ချက်အရင်အမြင့်ဆုံးအချိန်က2015အကျော်2016အဲ့ဒီမှာဒီကိန်းညို့တာအကောင်းဆုံးအထိပယ်သွားနိုင်မယ်ဆိုရင်ကျွန်တော်တို့ဒီအချိန်နောက်ထိnotebook တွေများလာမှာမဟုတ်ဘူးဆိုတော့ notebook ဖြစ်သွားတဲ့အကြောင်းရင်းကလည်းအမျိုးမျိုးရှိရဆိုတော့ဒီမှာတစ်ချက် notebook က2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်လို့ကျွန်တော်တို့မဲမပေးတာ2008ဖွဲ့စည်းပုံပုံအခြေခံဥပဒေကိုမယုံကြည်ဘူးအဲ့ဒီတော့ဒီဖွဲ့စည်းပုံအောက်မှာလုပ်တဲ့ရေကောက်ပွဲတွေကိုလည်းအယုံကြည်ရှိဘူးတော့ဒီကနေတက်လာမယ်အစိုးရကိုလည်းအယုံကြည်ရှိဘူးဒီအတွက်ကြောင့်မလို့notebook လုပ်တဲ့လူတွေရှိတယ
်ဟိုဒီမိကောကကျွန်တော်နောက်တော်တော်မှာထက်လာဖို့ရှိလို့လေ
အဲ့ဒါခဏလေးခဏလေးခိုင်ကြောင့်ပြောရမပြီးတဲ့
တက်အဆုံးတက်လိုက်မယ်เนาะအဲ့လောက်ဒီနားထောင်ကဲဆိုတော့ဒီအတွက် notebook တွေလည်းရှိတယ်နောက်တစ်ချက် notebook လောက်တာကတော့ဒီခဏကပြန်တိုင်းကျွန်တော်တို့အစိုးရရဲ့လှုပ်ဆောင်မှုတွေအားလုံးကိုမချိနဲ့လို့ပေါ့နော်ဒီဒီအဖြစ်စီဒီမှာ line မပါကျွန်တော် notebook လောက်တက်ရှိတယ်ဆိုတော့ကျွန်တော်တို့လူငယ်အမတ်တွေရောတခြားအမတ်လောင်းတွေရောဒီအခက်ခဲတွေဒီ line လုံးကြီးတွေကိုကျွန်တော်ကြော်ရတယ်ပေါ့နော်ဆိုတော့လက်ရှိအခြေအနေမှာဖြစ်ပြနေတဲ့အကြောင်းညာကဒါပဲဆိုရင်ကျွန်တော်ဒီတရောင်းမှာတော့အရင်ဆုံးသိကြထားပြီးဖြစ်ပါတ
ယ်ဟုတ်ကဲ့
โอเคจม้าสิมาแล้วดาสิงคมหมู่တော့အများကြီးရှိတယ်ပေါ့เนาะအတတ်ချအနစ်ချက်ပေါ့ခဏပြောသလိုမျိုးအချိန်ကလည်းအရန်ကတ်တက်ဘယ်လိုပြောမလဲ limited ဖြစ်တဲ့အခါမှာကျမတို့တော်တော်လေးစိန်ခေါ်မှုတော့အရန်များတယ်ပြီးတော့ကချင်းပြည်မြစ်နာမြို့နေဆိုတာကဟိုမြို့ပေါင်း၃မြို့နေစာတော့ရှိတဲ့အနေအထားဖြစ်တယ်တော်တော်လေးကြေကျန်တဲ့အနေအထားဖြစ်တယ်မေဆန္ဒရှင်ဥယေကလည်း3000ကျော်ရှိတယ်ပေါ့เนาะဆိုတော့အချိန်ကာလ၂လအတော်အတွင်းမှာကျမတို့ဟိုအဖြစ်ကျော်တဲ့အခါမှာလူလဲပြင်ပန်းတယ်ငွေလဲကုန်တယ်အချိန်လဲကုန်တယ်ပေါ့ဒီမျိုးအနေထားတော့တွေ့ရတယ်အတိုင်းဝိုင်းအကန့်တက်ချက်အရာဒါကျွန်တော်တို့ဆီမှာစတီရိုတက်ကအခုချီဒီကနေကျော်လွန်ဖို့ဒီပေါင်ထက်ကျော်လွန်ဖို့အများကြီးကခဲရှိသေးတယ်ဆိုတော့အများပိုင်းကဒီပေါ်မှာဟိုအရန်ငယ်သေးတယ်လောက်ကောလုံးနိုင်ပါမလားဆိုတော့မယုံကြည်မှုရှိတယ်ပေါ့နော်တော်တော်များလဲဒီနောက်ပိုင်းကျွန်တော်တို့စီယုံရုပ်ဝင်တယ်အကောလုံးနဲ့ကျွန်တော်တို့ပါတီပေါ်စီချပြနေတဲ့အခါမှာကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေကိုပြန်မဖော်ပြလာတဲ့အခါမှာအလုံးလိုလိုကအခုပြန်မကြားနေရတဲ့အနေထားမှာဟိုလူငယ်ပါဝင်လာတဲ့အတွက်ကြောင့်ဒီကချင်ပြည်နယ်ပြည်သူ့ပါတီကိုကျွန်တော်တို့ကထောက်ခံပါလေဆိုတဲ့အနေထားကိုပြန်ပြောင်းလာတယ်ပေါ့နော်ဒါတွေကဆိုကျွန်တော်တို့ဘက်မှာတော့အသက်ချက်ရှိလာတယ်ပေါ့နော်ပြည်သူပိုင်းမှာလည်းခဏကဆက်မအော်ဤကျန်စာမှာပြောလို့လို့ပြီးမယ်ကျွန်တော်ဆိုပုံမရိုက်တဲ့ဟာတော့အများကြီးကြုံတွေ့နေရတယ်ဒါကလည်းကျွန်တော်တို့ဆိုရင် NLD နဲ့ KSPP ကတော့အတူတူပါပဲဆိုတော့ဟိုသူတို့ပြည်သူလူထုတွေဘက်ကနေဟိုပုံမရိုက်တဲ့ဟာတွေပေါ့နော်ပြည်သူတို့ကတပိုင်းမှာလည်း NLD very strong ဖြစ်တဲ့နေရာမှာဆိုရင်ကျွန်တော်တို့ကချင်ပြည်နယ်ပြည်သူ့ပါတီကဟိုဒီကြံခံဖွံ့ဖြိုးရေးနဲ့ပေါင်းပါတယ်ဆိုတဲ့ဟာမျိုး information ပြန်လုပ်တဲ့အပိုင်းတွေပေါ့နော်ဒါသူတို့ water ဖြတ်တဲ့အပိုင်းတွေတွေ့ရရတယ်ဆိုတော့ဒါတွေကဆိုကျွန်တော်တို့ကဖြည့်ရှင်းနေရတယ်ပေါ့နော်ကြံခံဖွံ့ဖြိုးရေးနဲ့ဘယ်လိုမျိုးအခြေအနေရှိတယ် energy နဲ့ဘယ်လိုမျိုးအခြေအနေရှိတယ်ဘယ်လိုမျိုးဖြစ်ပါတယ်ဆိုတဲ့အပိုင်းကဆိုကျွန်တော်တို့ဆီမှာတော့ဒါတော်တော်လေးတော့စိန်ခေါ်မှုတော့တွေ့နေရတယ်ဆိုတော့စိန်ခေါ်မှုတော့အများကြီးရှိတယ်အသက်ချအနေချက်တော့အများကြီးပုံမှန်လဲကျွန်တော်တို့ကလည်းပြင်ဆင်ထားမှုတော့ရှိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဒီမှာကျွန်တော်ဒီဒုတိယတရောင်မိကုန်းလေးကျွန်တော်သွားနေတယ်ပေါ့ဒီမိကုန်းကတော့ကျွန်တော်အားလုံးကိုလွှမ်းခြုံပြီးကျွန်တော်မေးနေတာပေါ့နော်ဆိုတော့ကျွန်တော်လက်ရှိဒီ2020ရွေးကောက်ပွဲမှာဒီလူငယ်တွေရဲ့ဒီမဲပေးမဲ့လူငယ်တွေရဲ့အခမ်းအနားကလည်းကဲကြီးကြီးမားမားရှိနေတော့ဆိုတော့ဒီပထမဆုံးမဲပေးမဲ့လူငယ်တွေအင်အားတွေ9တန်းလောက်ရှိတယ်ဆိုတော့ဒီလူငယ်တွေကဒီအခမ်းအနားကရော2020ရွေးကောက်ပွဲဘယ်လောက်ထိရိုက်ခတ်မှုရှိနိုင်လဲပေါ့နော်ဆိုတော့ခုနကဒီမန်ဣဒ္ဓသာမောင်ပြောခဲ့သလိုပဲကျွန်တော်တို့ဒီ notebook လည်းရှိတယ် book လည်းဆိုတဲ့သဘောယူဆရလည်းရှိတဲ့အခါကျတော့ဒီလူငယ်တွေပေါ်မှာဒီနိုင်ငံရေးရရွေးကောက်ပွဲကိုမဲပေးဖို့မပေးဖို့ဆိုတဲ့ယူဆချက်တွေကဒီ2020ရွေးကောက်ပွဲမှာဘယ်လောက်ထိကြိုးတက်ရမှုရှိနိုင်မလဲရိုက်ခတ်မှုရှိနိုင်လဲရှိနိုင်မလဲပေါ့နော်ဆိုတော့ဒီမေးခွန်းလေးကိုလည်းကျွန်တော်တို့ဆွေးနွေးပေးစေချင်တယ်ခင်ဗျာ MS sign loop ပဲအရင်ဆုံးဆွေးနွေးပေးလို့ရမှာပါခင်ဗျာ
ဆိုတော့ကျွန်တော်တို့ဒီပေါ်မှာအခုကတော့လူငယ်ငါးတန်းကျော်တော့ရှိနေပေါ့နော်ဒါပေမဲ့ဒါအများပိုင်းကလည်းဒီမဘက်ကနေဖြစ်နေပေါ့နော်ကျွန်တော်တို့ဘက်မှာတော့အများကြီးတော့မရှိသေးဘူးပေါ့နော်ဆိုတော့အခုစကားပြောကြည့်တဲ့အခါမှာလူငယ်ချုပ်အင်းနဲ့စကားပြောကြည့်တဲ့အခါမှာသူတို့ဘက်ကနေအများကြီးရင်ခုန်တယ်သူတို့ဟိုတစ်ခါမှလည်းဒီပြတ်တက်မှုကိုမဖြစ်ကျော်ခဲ့ရဘူးမကြုံတွေ့ခဲ့ရဘူးဆိုတော့ဒီပေါ်မှာသူတို့ဘက်ကနေစိတ်ဝင်စားမှုအများများတယ်ခဏကဆက်မဟိုဣတိစံမှာပြောသလိုမျိုး notebook ဆိုတဲ့အပိုင်းကလူကြီးဘက်ကိုတော့တွေ့ရတယ်ဆိုလူကြီးဘက်မှာဆိုရင်တချို့ကဟိုဒီအစိုးရတက်တဲ့နဲ့တမ်းတစ်ခုလုံးမှာတို့ဘက်ကနေမြူလင်းသားတော့မရရှိတဲ့အခါမှာတို့ဘက်ကနေ notebook ဆိုတဲ့အပိုင်းတော့တွေ့ရတယ်ပေါ့ notebook ဆိုတဲ့အခါမှာလည်းပြီးနေမှာတော့အဲ့လိုကြီးမများပေမဲ့လည်းပြီးမှဘက်မှာတော့ဟိုရက်ခိုက်မှုကတော့အရန်ညှင်းတယ်လို့ကျွန်မနဲ့မြင်တယ်ပြီးနေမှာတော့ကျွန်မတို့ဆိုမှာနည်းနည်းပါတော့ရှိတယ်ဒါပေမဲ့ကျွန်မတို့ကအဲ့ဟာကိုအများကြီးစိုးရိမ်နေပေါ့နော်ဘာဖြစ်လို့ဆိုရင်ဟိုပြီးနေမှာကျတော့အခုစစ်တပ်ရဲ့အနေအထားရတော့တို့ဘက်ကနေဟိုခိုင်လုံမဲရရှိထားပြီးသားပေါ့နော်သူတို့ဘက်ကနေတော့ပြင်ဆင်ထားမှုရှိထားပြီးသားပြီးတော့လူငယ်တွေအနေနဲ့ဒါစိတ်ဝင်စားမှုအများများလာတာတွေ့ရတယ်ဆိုတော့ကျမတို့ကချင်ပြည်နယ်ပြည်သူ့ပါတီမှာဆိုရင်ဒါလူငယ်တွေအများကြီးပါဝင်လာတယ်ဥပမာကျမတို့ဖက်ကန့်မြို့နယ်မှာကျမတို့လူငယ်ကော်မတီဖွဲ့လိုက်တယ်ဆိုတော့နောက်တနေ့မှာဆိုရင်လူငယ်300ကျော်ပေါ့နော်တခါလေးမနေ့9နိုင်ပဲရှိသေးရဟိုရုံးရှိမှာသူတို့တန်းစီလိုက်ရောက်နေပြီကျမတို့ကတော်တော်လေးအံ့ဩသွားတယ်ဟာကျမေးကြည့်လို့သူတို့ဘက်ကနေတကယ်ကျွန်တော်ကျမတို့ရဲ့ဒီပချင်းပြည်နယ်ဖွံ့ဖြိုးတပ်ဖွဲ့တွေကျွန်တော်တို့လူငယ်တွေဘက်ကနေဒါ intake အားဖြင့်ပါဝင်ချင်လာလို့ပါဝင်လာတာဖြစ်တယ်ဆိုတဲ့အပိုင်းသွားတွေ့ရတဲ့အခါမှာကျွန်တော်တို့တော်တော်လေးဝမ်းသာတယ်ပေါ့နော်လူငယ်တွေဘက်ကနေဒါကိုလည်းငရေးမှာအများကြီးစိတ်ဝင်စားလာတယ်ဆိုတဲ့အသည့်လက္ခဏာကိုတော့ကျမတို့တွေ့ရှိရတာဖြစ်တယ်ပေါ့နော်ဆိုတော့သူတို့ကျမအနေနဲ့ message ပေးချင်တာတော့ဒါလူငယ်တွေနဲ့ခန်းကန်တာပေါင်းစုံကတော့သူတို့ဘက်ကနေပါဝင်လို့ရတယ်ဆိုတဲ့အပိုင်းကိုကျမပြောချင်တာဖြစ်
ပါတယ်ဟုတ်ကဲ့ဟုတ်မဲ့ဣဒ္ဓသာမောင်ဒီပေါ်မှာပြောပြပါအောင်ခင်ဗျာ
ခဏကစိုင်းနှစ်ပတ်ကျမစိုင်းနှစ်ပတ်ပြောရတဲ့အထဲမှာလည်းပါတယ်ဒီကျမနယ်အခြေအနေနဲ့ဒီတိုင်းနာဒီကဘက်ကအခြေအနေနဲ့ဒီမဘက်ကလူငယ်တွေအခြေအနေများမတူဘူးပေါ့နော်မတူဆိုတာကဒီလိုရှိတယ်
ဒီမှာတိုင်းနာဒေတာဘက်ကလူငယ်တွေကအဲ့လိုအရှိမြို့သားစိတ်ကပြင်းထန်လာတဲ့အချိန်ရှိတယ်။ဆိုတော့သူတို့ဟိုမှာဥပမာနေလည်းတွေ့ရမှာဆိုရင်ဒီ9နှစ်ပြင်မှာ2018 2019 2020ပေါ့နော်2019နောက်ပိုင်းကနေစိုက်ပြန်မြင့်လာတာဆိုတော့ဖိနစ်ပြည်သူအရေးလှုပ်ဆောင်ခဲ့တဲ့ကိစ္စတွေနဲ့ပြီးတော့ဒီခဏကကချင်စစ်ပြည်အရှင်းပြည့်ကိုနှစ်ပြည့်လို့ကိစ္စမျိုးတွေမှာဒီအမလူငယ်တွေအများကြီးတက်တက်ချွတ်ချွတ်ပါလာတယ်ဆိုတော့မနစ်ကရားပြည်နယ်မှာဆိုရင်ဒါကျွန်တော်တို့အထူးခြားဆုံးဖြစ်စဉ်ပေါ့နော်ဒီကျွန်တော်တို့ဒီဗုဒ္ဓထေရဆန္ဒပြတဲ့အခါမှာတပိနယ်လုံးမှာရှိလူငယ်တွေကထောင်းနဲ့ပေါင်းနဲ့ချီအပြင်ထပ်ပြီးဆန္ဒပြကြပေါ့နော်ဆိုတော့ဒါပြောချင်တာကလူငယ်တွေမှာနိုင်ငံရေးစိတ်ကအသိမြင့်လာတယ်အမျိုးသားရေးစိတ်ကအပြင်မြင့်လာတယ်ပေါ့ဒါကျွန်တော်တို့ဘက်ကချူဆူရမယ့်အပိုင်းဒါနိုင်ငံရေးပေါ်မှာစိတ်ဝင်စားလာတဲ့အပိုင်းကိုကျွန်တော်တို့ကကြိုးစားရမယ့်အပိုင်းပေါ့နော်ဆိုတော့ဒီရဲ့ဒီမဘက်မှာဘယ်လိုဖြစ်လဲဆိုတဲ့အခါကျတော့ဒီဒီမဘက်မှာလည်းအပြောင်းလူငယ်တွေကအပြောင်းလဲကိုမျောလင့်ကြတာပဲဒါပေမဲ့ကျွန်တော်လွတ်တော်ထဲမှာလူငယ်အတွက်ပြည်ပြည်မလောက်ဆောင်ပေးနိုင်ဘူးဥပမာကျွန်တော် session နှစ်ပြည့်ပြီးတဲ့တူတိုင်းရေကောက်ခံခွင့်ရှိရမယ်ဆိုတဲ့အချက်လက်ကလေဒါကျွန်တော်တို့လွတ်တော်ထဲမှာ majority ထောက်ခံရင်ကျွန်တော်တို့ပြင်လို့ရတယ်ဒါကလေဘာမှနိုင်ငံရေးရညနိုင်တော့မှအရင်ဟိုဆွေးနွေးရမယ့်ကိစ္စလည်းမဟုတ်ဒါလူငယ်တွေအခွင့်အရေးပေးလို့ရတဲ့ကိစ္စပေါ့နော်ဒါပေမဲ့ဒီလိုမျိုးအရာတွေဖြစ်မလာဘူးလူငယ်ရဲ့မျောလင့်ချက်ရဒီလိုအရာမျိုးတွေဖြစ်မလာဘူးဥမာကျွန်တော်မဲဆန္ဒနယ်မှာဆိုရင်ကျွန်တော်ရဲ့မဲဆန္ဒနယ်ပြည်ထောင်စုနယ်မဲဆန္ဒနယ်မှာဆိုရင်ဘလုံးအကစားမှာအရင်တော်တဲ့လူငယ်တွေရှိတယ်ဒါပေမဲ့ဘာခက်ခဲတွေ့လဲဆိုတော့သူတို့ဘလုံးကံဖို့အတွက်ဖူဆယ်ကွင်းတောင်သူတို့မှာမရှိဘူးမရှိရဲ့ဆိုတော့သူတို့ကတခြားမျိုးနယ်တွေမှာသွားပြီးဘလုံးကံရတယ်ဆိုတော့ဒီလိုဟိုမျောလင့်ချက်တွေပေါ့နော်နောက်တစ်ခုကကျွန်တော်ကတစ်ခါမှာဒီမိုကရေစီအကြောင်းပြောနေရတဲ့တစ်ဖက်မှာငြိမ်းချမ်းရေးအကြောင်းပြောနေရတဲ့တစ်ဖက်မှာအဲ့အကြောင်းပြောရလူငယ်တွေကဇက်တိုက်ချမ်းခံနေရတယ်ဒီချိန်ဒီမှာဆိုရင်ပထမဆုံးမဲပေးမဲ့ first time ဖြစ်တာ၅တိုင်းရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းကျွန်တော်တို့ငြိမ်းချမ်းရေးအကြောင်းပြောဆိုဆွေးနွေးနေတဲ့လူငယ်တွေဖန်ဆန်သွားရတာဒီဒီတလအတွင်းမှာ15ယောက်ရှိနေပြီဆိုတော့ရခိုင်ပြည်နယ်မှာလည်းအဲ့အတိုင်းပဲငြိမ်းချမ်းရေးအကြောင်းပြောဆိုရလူငယ်တွေအသက်ခံရတယ်ဖန်ဆန်ရတယ်ဆိုတော့လွတ်တော်ထဲမှာလည်းဥပဒေအမြင်ရောင်းနေတဲ့အတိုင်းမပြတ်ထန်နိုင်ဘူးဘလို့ဥပဒေမျိုးပြတ်ထန်လဲဆိုတော့ဘလို့ဆွေးနွေးကြလဲဆိုတော့ကျွန်တော်တို့ရုပ်ရှင်ရုံထဲမှာနိုင်ငံတော်အလံအလေးပြုမယ်ဆိုတာလောက်ပြီးဆွေးနွေးကြတာဟုတ်ကျွန်တော်လူငယ်တွေအခွင့်အရေးပေးတာမျိုးကြီးပြစ်မလာတဲ့အခါကျတော့ရေကောက်ပွဲဖြစ်စဉ်တွေမှာနိုင်ငံရေးဖြစ်စဉ်တွေမှာဒီမဘက်ကလူငယ်တွေကတတိယစိတ်ကုန်လာတာမျိုးရှိတယ်ဒါဒီလိုစိတ်ကုန်လာတယ်ဆိုတာကလည်းတနည်းအားဖြင့်တော့ပြန်ပြီးကျမအနေနဲ့ပြန်ပြင်ရှင်းရရင်ဒါနိုင်ငံရေးဖြစ်စဉ်တစ်ခုလုံးမျိုးပဲစိတ်ကုန်သွားတာမဟုတ်ဘူးလက်ရှိနိုင်ငံရေးနိုင်ငံရေးအကောင့်ထဲခေါ်နေကြတဲ့လူတွေကြောင့်မို့လို့ဒီနိုင်ငံရေးဥဆောင်နေကြတဲ့နိုင်ငံရေးဓမ္မတွေကြောင့်မို့လို့ပါတီကောင်းဆောင်တွေကြောင့်မို့လို့ဒါလူငယ်တွေကနိုင်ငံရေးကိုစိတ်ပြတ်ပြီးနိုင်ငံရေးတွေကနေဆုတ်ခွာလိုက်အပိုင်းကြီးလို့ကျွန်မမြင်ပါတယ်။တစ်စုံလုံးပိုင်ရအရာရှင်တော့လူငယ်တွေကအခုချိန်ထိနိုင်ငံကိုပြောင်းလဲခြင်းနဲ့ပြည်ပြင်ပြင်နဲ့ဆန္ဒအခုရှိရှိနေတော့မှာဆက်ပေမဲ့ကျွန်တော်တို့နိုင်ငံကိုဥဆောင်နေကြတဲ့ MP ရဲ့လုံလောက်ခံမမှန်တာတွေဥပဒေပြုမှုမမှန်တာတွေကြောင့်တော့ဒါကျွန်တော်တို့လူငယ်တွေကတစ်ဖြည်းဖြည်းနိုင်ငံရေးတွေကနေဆုတ်ခွာသွားတယ်တပိပိနိုင်ငံရေးကိုပါဝင်နေတဲ့နေရာနေပြီးမှစိတ်ပြည့်အောင်ရွာတာလို့ပဲကျွန်မထင်ပါတယ်ရှင်
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျေးဇူးပါမိုက်တင်တာမောသူကွာခက်ဒီပေါ်မှာဆင်းနေပြီပါခင်ဗျာ
ဟုတ်ကဲ့ new first time voter တွေ၅သန်းရှိရဲ့ခါကျွန်တော်တို့လူဦးရေရကြည့်မယ်ဆိုရင်တနိုင်ငံလုံးထဲမှာ10ရာခိုင်နှုန်းနီးပါးလောက်ရှိတယ်လို့ကျွန်တော်တို့ဒါပြောလို့ရတာ number 1ရမယ်ဒီလူငယ်စုကကျွန်တော်တို့မဲပေးခွင့်ရတဲ့လူတွေထဲမှာအကြီးမားဆုံးလူငယ်စုဖြစ်တဲ့ first time voter ဖြစ်တဲ့နိုင်ငံရေးရေချိန်မှာဆိုလို့ရှိရင်တော့သူတို့အနေနဲ့မှာမဲပေးဘူးတဲ့ experience မရှိဘူးမဲဘယ်လိုပေးရလဲမသိဘူးเนาะမဲလည်းတစ်ခါမှမပေးဘူးဘူး2015တော့ကလည်းမပေးဘူး2010တော့ကလည်းမပေးဘူးဘူးစိုင်းဗိုတာရဲ့သူတို့ရဲ့ဘလောက်ထိရောက်နိုင်တယ်ဗောနဘလောက်ထိဟိုဟာဟိုသူတို့ရဲ့အမြင်ညီပါရဆိုမဲပေးဘူးမဲ့ဒီမဲပေးရခေါင်းမှန်းသိတဲ့အတိတရား voter education ဘယ်လိုပေးရမလဲဘယ်နေရာသွားပေးရမလဲမဲယုံဆိုတော့ဘယ်နေရာလဲမဲဆင်းဆိုတော့ဘလူးသွားဆက်ရလဲမဲဆင်းမှာမပါဘူးဆိုလို့ရှိရင်တော့ပုံစံနေဟောနော်ပုံစံသုံးလို့အောင်လည်းဘလူးပြန်ဖြည့်စည်းရလဲဆိုတဲ့ဟာမျိုးတွေသိချင်မှသိမယ်။တကောင်ဆင်းရင်တော့မှကိုယ့်အိမ်မှာရှိချင်မှရှိကြမယ်။18 19 20အဝေးစဉ်ကျောင်းနေပါရင်တက်နေရဆိုလို့ရှိရင်တကောင်ဆင်းနေပါရင်လည်းဝေးကြမှာဖြစ်ရင်ဖြစ်မယ်။အခုတော့ဆိုကိုဗစ်ကြောင့်အိမ်တန်ရောက်နေရဆိုလို့ရှိရင်လည်းအပြုံထွက်ရမှာကြောက်လို့အစိုးရရုံးသွားရမှာကြောက်လို့နော်ဟိုကိုယ့်ရဲ့ထွေးဥရုံးတွေကိုသွားရမှာရက်ွက်ရုံးတွေကိုသွားရမှာမသိလို့ကြောက်လို့အဲ့မျိုးရအစားအစာရှိကြမှာပေါ့ဒါပေမဲ့သူတို့ရဲ့မဲပေးသူတို့သာအကယ်၍တရားရခဲ့တော့မဲပေးရဆိုလို့ရှင်တော့သူတို့ကအကြီးမားဆုံးအတန်ဖြစ်တယ်ပေါ့နော်သူတို့ရဲ့ဒီထိရောက်မှုကအကြီးမားဆုံးဖြစ်ဟုတ်ပြီဒါပေမဲ့လောလောဆယ်မှာကျွန်တော်တို့ပေါ့နော်ဒီလူငယ်တွေရောတကယ်ဟိုရှေ့တန်းတင်ပြီးွားတော့တကယ် address လုပ်နေလားတကယ်ဟိုပဲဒီပေါ့နော်ဟိုစွန့်နေပွဲတွေမှာပါသလားဆိုလို့ရှင်ကျွန်တော်တို့အခုထိဟိုပဲလူငယ်အနေနဲ့မှာအဲ့လောက်ကြီးမပါသေးဘူးအဲ့လောက်ကြီးထိတ်
ဒီကတော့သွားတာမရှိသေးဘူးကျွန်တော်တို့ဒီလူငယ်တွေပေါ့နော်အမ်သူတို့အနေနဲ့မှာခုလောလောဆယ်အားဟိုဘယ်ကန်တော့အဓိကအလေးထားပြီးတော့မဲပေးရမလဲဆိုတော့ကျွန်တော်တို့အနေနဲ့ရှင်းရှင်းလင်းလင်းမပြနိုင်သေးဘူးဖြစ်နေရပြဟိုဘောက်လဲဆိုလို့ရှိရင်ကျွန်တော်တို့ကလူငယ်တွေကဘောနော်ဟိုဘယ်ကန်တော့မှာဟိုဘလို့ဝင်မလဲဟုတ်တယ်နော်ဘလို့ဝင်မလဲဆိုလို့ရှိရင်တော့ဘယ်ပါတီကဘလို့လက်ခံကြမလဲဟိုပြီးတော့လို့ရှိရင်ဒီလူငယ်တွေရောကျွန်တော်တို့အနေနဲ့မှာဟိုသူတို့လူငယ်လို့ပဲတတ်မှတ်မဲ့အစားမဲဆန္ဒရှင်တရားမဲဆန္ဒရှင်တူးလို့ပြောတတ်မှတ်လို့ရှင်ပူမကောင်းဘူးလား
ဟုတ်တော့ရောဘောနော်ဆိုတော့နောက်ဆုံးတော့ကျွန်တော်လည်းအချိန်ကလည်းနည်းကတ်သွားတယ်ခင်ဗျာဆိုတော့ဟိုဖြစ်နိုင်ရင်နည်းနည်းလေးကျွန်တော်တို့ချုပ်ပြောသိတယ်နောက်ဆုံးတော့ရောဘောနော်ဆိုတော့ဒီမေးခွန်းကလည်းကျွန်တော်တို့ဒီအဓိကဟိုပါဘောရှင်းရှင်းလင်းလင်းပြောလို့ရတဲ့မေးခွန်းမျိုးပါဆိုတော့မေးခွန်းကတော့ဒီပထမဆုံးကျွန်တော်ဒီမေးခွန်းဒီမက်အင်တန်ဆောင်မောင်နဲ့မက်ဆိုင်းမီပန်တို့ကိုနှစ်ယောက်ကိုကျွန်တော်အဓိကမေးခွန်းတစ်ခုမေးမယ်ပါဆိုတော့ကိုအောင်ခန့်ဘောနော်မေးခွန်းတစ်ခုမေးမယ်အဲ့တော့မေးခွန်းမက်ဆိုင်းမီပန်နဲ့မက်အင်တန်ဆောင်မောင်ကိုမေးမယ်မေးခွန်းကဒီကိုရိုင်းကဒီတော်လေးကိုသွားဖို့ဒီရေကောက်ခံလို့သူလုဆောင်နေတဲ့ကိုယ်စလေလောင်းနေဖြစ်တယ်ပေါ့ဆိုတော့လူငယ်တွေလည်းဖြစ်ကြတယ်ပေါ့အဲ့တော့လူငယ်ကိုယ်စလေလောင်းနေနေလွတ်တော်တဲ့ကိုဘာကြောင့်ဘာကိုကျူးလာတာလဲလွတ်တော်တဲ့ရောက်သွားပြီဆိုလို့ရှိရင်လူငယ်တယောက်အနေနဲ့နိုင်ငံရေးရဘာတွေကိုတွန်းအားပေးပြီးဘာတွေကိုလုဆောင်မှာလဲပေါ့ဆိုတော့ဟိုဒါလေးကိုဆက်တူတူချွတ်ချွတ်ပြီးပြောပြသေးချင်တယ်ခင်ဗျာအဲ့တော့ဒီ Mass Signing Plan ကိုပြောပြပါလားဟု
တ်ကဲ့ဆိုတော့ကျမအနေနဲ့လွတ်တော်ထဲမှာရောက်သွားရင်တော့အဓိကလူငယ်ရေးနဲ့ပတ်သက်ပြီးမှကျမရဲ့မူဝါဒ6ချက်မှာပထမဆုံးအချက်ကလူငယ်ရေးနဲ့ပတ်သက်မှလုံဆောင်မှာဖြစ်တယ်ပေါ့နော်ဆိုတော့ဘာဖြစ်လို့ဒါရေးလုံဆောင်ရတယ်ဆိုတဲ့အခါမှာကျမတို့အမျိုးသားစီမံကိန်းတွေလုပ်တဲ့အခါမှာဆိုရင်ရန်ကုန်မလေးမှာပုံမှန်လုပ်တယ်ပေါ့နော်ပြီးတော့ဒါကအကောင့်ထဲပေါ်တဲ့အပိုင်းမှာဆိုရင်နှစ်ဒါကတစ်နှစ်နှစ်နှစ်နဲ့ပြီးသွားတဲ့စီမံကိန်းတွေမဟုတ်ဘူးနှစ်ပေါင်းနှစ်20 30 50ဒီမျိုးပေါ့နော်ဆိုတော့ဟိုကျမတို့ဒီနှစ်20 30 50ဆိုတဲ့အခြေအနေမှာအခုလက်ရှိကောင်းဆောင်နေတဲ့အသက်60ကျော် 80 ကျော်ဒီလူကြီးတွေဘက်ကအချိန်ကြီးမဟုတ်တော့ဘူးပေါ့နော်အခုလက်ရှိကျမတို့ရဲ့လူငယ်တွေအချိန်ဖြစ်မယ်ပြီးတော့နောက်လာမဲ့လူငယ်တွေတက်လာမဲ့လူငယ်တွေရဲ့ဟိုနောက်ဆက်ဆိုးကျိုးနေခံစားရမယ့်အရာဖြစ်တယ်ဆိုတော့ဒါတွေကိုဆုံးဖြတ်ချက်ချတဲ့နေရာမှာကျမတို့ဟိုမပါဝင်တဲ့အခါမှာဒါလူငယ်တွေရဲ့ဟိုစိုးရိမ်ချက်ကိုကျမတို့ကပုံမစိုးရိမ်နေဆိုတော့ဒါအနာဂတ်လူငယ်တွေအတွက်အခုလက်ရှိလူငယ်တွေကျမတို့ကပိုပြီးမှစဉ်းစားလာရတဲ့အခါမှာဒါကျမအနေနဲ့ကတော့ဒါဆုံးဖြတ်ချက်ချတဲ့နေရာမှာလူငယ်တွေများများရောက်ရှိနိုင်အောင်လှုပ်ဆောင်ဖို့အတွက်ကျမမျှော်လင့်ချက်ထားတယ်ပြီးမှလည်းဒီအစနေချက်နေရာမှာလို့ရရှိဖို့အတွက်ဆိုရင်ဒါကနိုင်ငံရေးအရာလည်းအငင်းပွားရမယ့်အရာမဟုတ်ဘူးလို့ကျမလည်းတုံ့တက်တယ်ပေါ့နော်ဆိုတော့ဒါတွေကိုလှုပ်ဆောင်ဖို့အတွက်ဒါမှလည်းလှုပ်ဆောင်တော့ဖို့ရှိမယ်ဒါပြီးတော့လူငယ်ဖွံ့ဖြိုးတိုးတက်ဖို့လှုပ်ဆောင်ဖို့အတွက်ဆိုရင်ကျမတို့လူငယ်ဖွံ့ဖြိုးတိုးတက်လှုပ်ဆောင်ဖို့ဆိုရင်ပညာရေးပါမယ်ကျမရေးပါမယ်စီးပွားရေးပါမယ်လူမှုရေးအခိုင်ကံတာပေါင်းစုံဘက်ကနေပေါ့နော်ဒါလူငယ်တွေအနေနဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်လှုပ်ဆောင်ရမယ်လို့ကျမလည်းမြင်တယ်ပေါ့နော်ပြီးတော့ကျမအနေနဲ့ကလွတ်တော်မှာဆိုရင်ပထမဆုံးအချက်လူငယ်အရေးနဲ့ပတ်သက်ပြီးမှလှုပ်ဆောင်ဖို့အတွက်ဆောင်ရွက်သွားပါမယ်ပေါ့နော
်ကဲဟုတ်မဲ့ဤတစ်ကောင်ပါပါညာတော်ရှိနေကြတ
ာ။အဲဘာလို့ကျမတို့ကဒီငယ်ဆိုတဲ့အရာကိုတည်ရင်ပြောနေရလဲ။ကျမတို့ဘာကြောင့်အမျိုးသမီးဆိုတဲ့အရာကိုတည်ရင်ပြောနေရလဲဆိုတဲ့အရာကိုကျွန်တော်သိချာဥုံလုံးတော့ပေါက်ထားဖို့ဆိုရယ်။ကျမတို့ကလူငယ်ဆိုတာလူငယ်လူကြီးကွဲရတဲ့အမျိုးသားမျိုးသီးကွဲရတဲ့ကျတော့ကဖိနှိပ်မှုကမတူတော့ဘူး။အလွာမတူတဲ့ခါကျတော့ဖိနှိပ်မှုကမတူတော့အဲဒီတိုင်းပဲဖြစ်တဲ့ဖြစ်ပြီးမှုတွေတန်ပြန်တက်ရောက်မှုရလဲမတူတော့အဲဒါကြောင့်ကျမတို့ကဒီຢາတွေကိုတိချခွဲပြောနေရတာပေါ့နော်ဒီဒါမှမဟုတ်အားလုံးစုတစီလည်းပဲပြောလိုက်တော့မှာပေါ့ဆိုတော့ဒီအတီးຢາအကြောင်းကိုကျွန်တော်တို့ခွဲပြောနေရတာပေါ့နော်ဒီရေကောက်ပဲဝင်နေဆုလုပ်ကန်နေထဲမှာလည်းပါတယ်နိုင်ငံရေးအစီအစဉ်တွေနဲ့မှာပါတယ်နိုင်ငံရေးအစီအစဉ်တွေမှာလည်းပါတယ်ဆိုတော့ကျွန်မရေကောက်ပဲဝင်တဲ့အခါမှာနိုင်ငံရေးအစီအစဉ်၃ခုတင်ထားတယ်လက်မှတ်တစ်ကလူမှုဖွံ့ဖြိုးရေးပေါ့နော် social welfare လက်မှတ်နှစ်ကလူမှုတရားမျှတပေါ့နော် social justice လက်မှတ်၃ကတော့လူငယ်စုခွင့် minority right ပေါ့နော်ဆိုတော့ဒီအရာတွေကိုဘာဖြစ်လို့ကျွန်တော်တို့ပြောဆိုနေရလဲအခါကျတော့ဒါတစုံလုံးနိုင်ငံကြီးဖြစ်တဲ့အတွက်ကြောင့်လို့ကျွန်တော်တို့ဒီကိစ္စတွေကိုပြောဆိုဆွေးနွေးနေရတာဆိုတော့ဒီအရာတွေကကျွန်မကအကယ်၍ပေါ့နော်လွတ်တော်ထဲရောက်သွားရင်ဒီအရာတွေကိုကျွန်မလုပ်ပေးနိုင်တယ်ဆန့်ဆောင်နိုင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်မကလူငယ်တယောက်ဖြစ်တယ်ကျွန်မကအမျိုးသမီးတယောက်ဖြစ်တယ်အလားတူပဲကျွန်မကနိုင်ငံကြီးကျွန်မတယောက်ဖြစ်တဲ့အတွက်ကြောင့်လို့ကျွန်မဒီနိုင်ငံထဲမှာလူငယ်တွေဘာလို့ရှိနေလဲဘာခံစားနေရလဲဆိုတဲ့အချက်ကိုကျွန်မသိတယ်နောက်တစ်ခုဒီနိုင်ငံထဲမှာအမျိုးသမီးတွေဘယ်လိုဒုက္ခရောက်နေလဲဘာတွေလို့ရှိနေဘယ်လိုပြပြပြောင်းလဲတင့်လဲဆိုတဲ့အရာတွေကိုကျွန်မသိတယ်ဆိုတော့အဲဒီကျွန်မကဒီနှစ်ခေါက်ဒီတစ်ခေါက်ပေါ့နော်2020မှာရွေးချယ်ခံသွားရမယ်ဆိုရင်ကျွန်မအနေနဲ့မြန်မာနိုင်ငံအတွက်တဆုံးတရားအပြောင်းလဲကိုပြန်ဆောင်ပြလာနိုင်မယ်လူငယ်တွေအတွက်လွတ်တော်ထဲမှာအသက်ကျကျလောင်လောင်ပြောပြနိုင်မယ်လူငယ်တွေအတွက်ကောင်းမွန်တဲ့ဥပဒေတွေကိုပြုမြင်ပြဋ္ဌာန်းပြနိုင်မယ်နောက်ပညာရေးပိုင်းဆိုင်ရာပြုမြင်ပြောင်းလဲမှုတွေကိုကျမအနေနဲ့အကောင်းဆုံးပြန်ဆောင်ပြလာနိုင်မယ်လို့ကျမအနေနဲ့တတိယဆန္ဒပါရှင်ပါရှင်ကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အဲ့တော့ဒီလွတ်တော်တွေကိုသွားမယ်လူငယ်ကိုယ်စားလောင်းတွေကသူတို့ဘာကြောင့်သွားကြလဲဘာ
ပါတော့တွတ်တော်ထဲမှာဘာတွေလုံဆောင်မယ်ဆိုတော့ပြောပါတယ်ပေါ့ဆိုတော့ content အနေနဲ့ကဒီလူငယ်တယောက်အနေနဲ့ဒီ2020လွန်ဒီတွတ်တော်နိုင်ငံရေးမှာဒီနိုင်ငံရေးအကြောင်းလဲတွေမှာဘာတွေကိုညွှန်လင်းညွှန်လင်းထားတာရှိတယ်ပါလဲဘာတွေမြင်တွေ့ချင်တာရှိတယ်ဒါလေးလည်းဆွေးနွေးပေးပါအောင်ပါ
အဲ့မှာကျွန်တော်တို့ဒီမျောလင်းချက်အနေနဲ့ပေါ့နော်ကျွန်တော်တို့လူငယ်တယောက်အနေနဲ့ယူကော်ဝယ်မပါတော့လည်းပဲလဲပေးဖို့ကြည့်ပြီးတော့စောင့်လေ့လာပြီးတော့ပဲမျောလင်းချက်တွေထဲမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဘလို့တိတိကျကျအားတွေကိုအကောင့်ထဲပေါ်ပေးမယ်ပေါ့နော်ဆို topic အရခေါင်းစဉ်လိုက်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ဖွင့်ပြရည်ကိုပဲကျွန်တော်တို့တော်တော်များများလေ့လာစိတ်ဝင်စားကြမယ်လို့ကျွန်တော်ကိုယ်တိုင်လည်းဟိုမျောလင်းတဲ့အတွက်တခြားလူငယ်လည်းဒီလိုပဲမျောလင်းမယ်လို့ကျွန်တော်ထင်ပါတယ်ဖွင့်ပြရည်မှာဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့မှာဟာလားဒီပညာရေးကဏ္ဍမှာဖွံ့ဖြိုးရေးပညာရေးအစနစ်ကိုဘယ်လိုပြုပြင်ပြောင်းလဲဘယ်လိုပြောင်းမြင်လဲပေါ့နော်ဘာလို့ပြောင်းလဲမလဲထပ်ကိုဘယ်လိုပြောင်းလဲမလဲဟိုကကျွန်တော်ကကြည့်ချင်ပါဘာအဲ့ဘယ်လိုကလဲကျွန်တော်တို့အဲ့လူချင်းတဲ့ဟိုဆန္ဒရေးရပေါ့နော်အဲ့ဟိုကိုက်ရဲ့ကိုက်ညီရဲ့လားဆိုတော့လည်းသိချင်တယ်ဒီဟိုလူသမားအခွင့်အရေးတွေရောကျွန်တော်တို့ဘယ်လိုပြုပြင်ပြောင်းလဲမလဲတော့ကျွန်တော်အနေနဲ့မှာဒီကျန်းမာရေးကဏ္ဍကလည်းကျွန်တော်အခုသူသဖြင့်ကိုဗစ်ကာလမှာဖြစ်လာတဲ့အတွက်ဆိုတဲ့အခါမှာဒီလိုမျိုးအလုံးနဲ့ကျန်းမာရေးကလည်းချိန်နေရပဲလေအလုံးလုံးနေတော့လောလောဆယ်ဟိုကလာခရမယ်ကိုယ့်ရဲ့ကျမကြီးကိုစေဘဝကကိုရှင်းပြနိုင်မယ်ဒါပေမဲ့အလုံးမလုံးတော့ဘူးဆိုရင်အချိန်ကျလို့ရှင်ကျွန်တော်ကကျမကြီးကိုဘယ်လို view site လဲကျွန်တော်ဒီကျမကြီးရတယ်အဲ့အကြောင်းအရေးကြီးလာရဲဆိုတဲ့အတွက်လူငယ်တော်လည်းပဲဒီကျမကြီးကငယ်တော်လည်းပဲပေါ့နော်ဟိုတတ်မာရဲကွာဆိုရဟာမျိုးမဟုတ်တော့ဘူးအခုသူသဖြင့်ကိုဗစ်ဖြစ်လာတဲ့အခါမှာဆိုလို့ရှင်ဒီဟာပို့ပြီးတော့အရေးကြီးလာမယ်လို့ထင်တယ်အဲ့လိုပဲအဆအဆရပြန်ရှိမယ်ဆိုလို့ရှင်ကျွန်တော်ဒီဖွံ့ဖြိုးရေးမှာအဓိကဒီအလုံးကိုပေါ့နော်အလုံးခွင့်ရေးပေါ့ခွင့်ရေးတွေပါကျွန်တော်စီးပွားရေးကိုဘယ်လိုဖွံ့ဖြိုးကြမလဲကျွန်တော်တို့မှာစီးပွားရေးအကျတဲ့ရလေဒီဒီနှစ်ပေါ့နော်ကျွန်တော်တို့ဒီနိုင်ငံတကာကျွန်တော်ဖိအားကြောင့်ပေါ့နော်ကျွန်တော်ဒီရခိုင်အရေးနဲ့ပဲဖြစ်ဖြစ်တခြားအကြောင်းအကျောင်းတွေဖြစ်ဖိအားတွေဖြစ်လာတဲ့အတွက်ဒီစီးပွားရေးကျဆင်းလာတာကိုတွေ့ရတယ်အထူးသဖြင့်ဒီနှစ်မှာဆိုရင်ကိုဗစ်ကြောင့်တော်တော်စီးပွားရေးကျကြမှာပို့အရင်ဖြစ်တဲ့ပို့ပြီးကျရတယ်ဆိုတော့ဒါတကဘာလုံးမှာကျမဲ့ဟိုစံနှုန်းနဲ့ဖြစ်နေရဆိုကြတော့စီးပွားရေးကိုဘလို့ကတင်ဘလို့ဘလို့ဘလို့ပြန်ပြီးတော့ဟိုမှတ်ကြည့်မလဲပေါ့နော်ကျွန်တော်လူငယ်ရောကျွန်တော်ဒီအလုပ်ခွင့်ဒီအလုပ်ခွင့်ရေးပြန်ရအောင်ဘယ်လိုလုပ်ပေးကြမလဲဆိုတဲ့အခါမှာကျွန်တော်အဲ့အလေးကိုသိစိတ်လေးကိုသိကျင်တယ်လို့ထင်နေမယ်ဟိုကဘယ်လိုလုပ်မလဲဆိုတော့ဘာတွေလုပ်မလဲဆိုတော
့ပြန်ထုတ်ပေးလို့ရမှာပြန်ဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့အဓိကတော့ကျွန်တော်ပြောချင်တာပေါ့နော်အဲ့နီလန်းလေးတွေပေါ့ဘယ်လိုလေးတွေလဲဆိုတော့ detail လေးကိုကျွန်တော်ပို့သိရအောင်ပို့အစဉ်ပြင်မယ်လို့ထင်ပါတ
ယ်ဟုတ်ကဲ့ပါခင်ဗျာအခုဆွေးနွေးသွားတဲ့အထင်မှာတော်တော်လေးကိုစုံစုံလေးနေရှိပါတယ်ဒါပေမဲ့ဆက်လက်ဆွေးနွေးကြရရင်လည်းဟိုရှိကောင်းရှိနေမှာပါဆိုတော့ဒါပေမဲ့ကျွန်တော်အချိန်ကတော့ကဲနေရတဲ့ကြောင့်ဒီဆွေးနွေးပွဲကိုဒီမှာပဲကျမ်းမှာဖြစ်ပါတယ်အဲ့တော့အောင်ဝင်ဆွေးနွေးပေးကြတဲ့ဒီကိုအောင်ခန့်မဆိုင်နူဘက်မက်အစ်ဒီဆာမောင်အားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးတင်ပါတယ်နော်ကျေးဇူ
းတင်ပါတယ်ရှင
်စနေနေ့ညပိုင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ညနိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်COVID-19 ရောဂါကူးစက်ခံထားတဲ့ American သမ္မတဒေါ်နယ်ထရန့်ကဂျီနီကောင်းတယ်လို့ကျွန်တော်ထင်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ချစ်ချင်းဖြင့်ဆိုပြီးတော့စေယုတ်တက်နေရင် Twitter ကနေပြောလိုက်ပါတယ်သမ္မတထရန့်ရဲ့အချင်းနီဟာအလုံးကောင်းမွန်ပြီးသူ့ကိုအောက်ဆီဂျင်ပေးထားဖို့မလိုကြောင်းဒါပေမဲ့အထူးကူးတွေနဲ့တိုင်ပင်ဆွေးနွေးပြီးတဲ့နောက်မှာတော့ Remdesivir ဆေးတစ်ကြိမ်ပေးထားပြီးတက်တောင်းတက်တာအနားယူနေတယ်လို့သမ္မတရဲ့သမားတော်ကြီးဒေါက်တာရှောင်းကောင်လီကအင်မီရောပြန်ကြားရေးအရာရှိ KLI McKennedy ကိုပေးပို့တဲ့အင်မီရောမှတ်တမ်းထဲမှာပြောထားပါတယ်သမ္မတထမကမနေ့တောက်ကြနေနေ့လယ်က Washington DC မြို့တော်နာကဘက်သက်စတာမှာရှိတဲ့ Walter Reed စစ်ဆေးရုံကိုတင်ခဲ့တာဖြစ်ပြီးသမ္မတထမအဲ့မှာရှိတဲ့သူ့ရဲ့ဆေးရုံအထူးကန်းကနေအလုပ်လုပ်သွားမှာဖြစ်ပါတယ်။သမ္မတထမနဲ့သမ္မတကတော့ Melania Trump တို့ COVID-19 ရောဂါကူးစက်ခံထားတာကနေအများဆုံးပြန်နေကောင်းလာစေဖို့ဂျာမနီဝန်ကြီးချုပ် Angela Merkel ပါဝင်ကမ္ဘာနိုင်ငံခေါင်းဆောင်တွေနဲ့တခြားထင်ရှားတဲ့ပုဂ္ဂိုလ်တွေကတောက်ကြနေကစုမုံကောင်းတောင်းခဲ့ကြပါတယ်။ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO အကြီးအကဲဒေါက်တာတက်ဒိုစ်အဒနွန်ဂါဘရီယယ်စ်ကလည်းသမ္မတနဲ့သမ္မတကတော်တို့အများဆုံးအပြည့်အဝပြန်နေကောင်းစေဖို့ဆုတောင်းကြောင်း Twitter ကနေရေးလိုက်ပါတယ်ခင်ဗျာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညင်ကြားရေးမှူးချုပ်ဒေါက်တာတက်ဒိုစ်ဂါဘရီယယ်စ်ကကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးဆောင်ရွက်ချက်တွေတိုးမြင့်ကြဖို့ကမ္ဘာနိုင်ငံအသီးသီးကိုတောက်ကြနေကတိုက်တွန်းလိုက်ပါတယ်ကမ္ဘာတစ်လုံးမှာသတင်းပတ်စင်တိုင်း COVID-19 ရောဂါဖြစ်သူအသစ်နှစ်သန်းစီတက်လာနေပြီးတည်ဆုံးသူလည်းတသန်းအထိရှိလာပြီဖြစ်ပြီးတော့အကြီးအကျယ်ထိခိုက်ပျက်စီးနေကြောင်းတောက်ကြနေက WHO ဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေါက်တာဂါဘရီယယ်စ်ကပြောကြားလိုက်ပါတယ်။ဒီနေ့ညပိုင်းအတွက်စီစဉ်နေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းစီစဉ်နေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6:00ခွဲကနေ9:00စီစဉ်ကိုလက်တလောမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9:00ကနေ10:00နဲ့မနက်6:00ကနေ9:00အစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ ။ VOA စီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။များကျွန်တော်ရနိုင်ပါ။
This program has come to you from the Voice of America, Washington.